Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတသရှင်များရှင် VOA American အတန်းရဲ့2022ခုနှစ်ဇွန်လ22ရက်ပုတ်ထုံးနေ့မနက်ပိုင်းစီစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းတုံမီတာ30 40 48 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖိုင်ယူနာဆင်နိုင်ပါတယ်။ကျွန်တော်နားလာပါဒီကနေ့မနက်စီစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပေါင်းတဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေသောရရှင်များရှင်ကျွန်မသင်္ကီထိုက်ပါကိုစောမိုးကျော်နဲ့အတူသတင်းတွေချင်ညာပါမယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတော့တိုက်ပွဲတွေကျင်းထန်နေပါတယ်။အမေရိကန်ရှစ်နေချုပ်ယူကရိန်းကိုအင်ကာနီကသွားပါတယ်။မြန်မာပါဝင်ကမ္ဘာတစ်လောက်ကဒုက္ခတွေနှစ်သန်းကျော်လို့လာမယ့်နှစ်အတွင်းတတိယနိုင်ငံမှာနိုင်ငံရေးခလုံးကွင်းနဲ့အခြေချနိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂကပြောပါတယ်။မဲခေါင်မြစ်အတွင်းကတော့ကမ္ဘာအကြီးဆုံးငလိပ်ကျောက်ကြီးတစ်ကောင်ဖတ်မိပါတယ်။ဒီလိုသတင်းတွေကြားကြရပါမယ်ရှင်။
စစ်ကောင်စီရဲ့အနေအမြင်ရှင်းလင်းရေးကြောင့်ချောင်းဦးမြို့နယ်မှာဒေသခံတို့အသက်ခံရတဲ့ဆိုတဲ့သတင်းမှကြားမှာကတော့
သူစင်တပါးကကျမ်းမာရေးမကောင်းလို့တီဗီရောဂါဖြစ်နေလို့မို့သူကဟိုသူ့အိမ်မှာဆေးကုနေတာအဲ့ဒါကိုလည်းခေါ်သွားတယ်ခေါ်သွားပြီးတော့သူပြည်စီမထမ်းနိုင်လဲဆိုပြီးတော့အဲ့ဦးစင်ကိုလည်းပြစ်တက်သွားတယ်
နောက်ပိုင်းမှာအပြည့်စုံကိုကြားဖို့ရှိပါတယ်ထအပြင်ရုရှားတပ်တွေဝိုင်းခံထားတဲ့မာရီယိုပိုမြို့ကဆိုးရွားတဲ့အခြေအနေကြောင့်ကုလမဟာမင်းကြီးရဲ့တင်ပြချက်တာလီဘန်အုပ်ချုပ်မှုအမျိုးသမီးတွေရဲ့နေစဉ်လူမှုဘဝနဲ့ကိုဗစ်နောက်ဆက်တွဲကလေးတွေကြုံရနိုင်တဲ့ဇမားရေးအနေအကြောင်းတင်ပြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့ဆိုရှယ်မီယာပေါ်ကလူကြီးများသတင်းတို့များအမေရိကန်နိုင်ငံရေး ISP မြင်ကွင်းကျဲမဆုနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ပြထိုင်တဲ့ကုဇော်မိုးကျော်တို့ပြောပြပေးပါရှင်
။ယူကရိန်းနိုင်ငံအရှေ့ပိုင်းစီဘာရူဒွန်းနက်ဒေသကိုအပြည့်အဝထိန်းချုပ်နိုင်ဖို့ရုရှားတပ်ဖွဲ့တွေကြိုးစားနေတာနဲ့အတူအင်ကာနစ်မှာပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်နေတယ်လို့ယူကရိန်းဘက်ကပြောပါတယ်။စီဘာရူဒွန်းနက်ဒေသမှာရှိတဲ့ယူကရိန်းတပ်စခန်းတွေရှိရာကိုရုရှားက၄ချောင်းကနေအပြင့်ထံတိုက်ခိုက်နေတဲ့အကြောင်းယူကရိန်းလက်နက်ကိုင်တပ်ဖွဲ့များအကြီးအကဲရဲ့ပြောခွင့်ရကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေနဲ့အရက်သားပြည်သူ900လောက်ခိုးလုံနေတဲ့အဲ့ဒီဒေသကအီဇော့ဓာတ်တုဆက်ယုံမှာတိုက်ခိုက်မှုတွေပြင်းထန်နေကြောင်းလဲလူဟန့်စ်မြို့အုပ်ချုပ်ရေးမှူးရှာဟိဟိုက်ဒိုက်ကပြောပါတယ်။ရုရှားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်စီဘာရိုဒွန်းနက်မြို့မြစ်တစ်ဖက်ကမ်းမှာရှိတဲ့လန့်စ်ချက်မြို့မှာလည်းအကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ကြောင်းမြို့တော်ဝန်ဟိုက်ဒိုက်ကပြောပါတယ်။နိုင်ငံအရှေ့ပိုင်းဒေသကိုခုခံကာကွယ်ဖို့ဂျူပန်နေတာမှာအခက်အခဲတွေရှိနေတာကိုသိပေမဲ့ယူကရိန်းခုခံကာကွယ်ရေးတပ်ဖွဲ့တွေကတော့ရုရှားတပ်တွေကိုဆက်ပြီးတော့ခုခံတိုက်ခိုက်သွားမှာဖြစ်တယ်လို့လဲယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကတနင်္လာနေ့ညနိုင်ငံကိုပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင
်။ရုရှားတပ်တွေဟာစစ်ရာဇဝတ်မှုကျူးလွန်နေကြောင်းယူကရိန်းရှင်းနေတွေရဲ့ဆွဆွဲချက်ကို၆ခံကြောင်းပြသတဲ့အနေနဲ့အမေရိကန်ရှင်းနေချုပ်မာရစ်ဂါလန်ဟာအင်ကာနီကယူကရိန်းနိုင်ငံကိုတွားရောက်ခဲ့ပါတယ
် We are to continue our discussions with myself and the prosecutor general about the
ဖြစ်ရာဇဝတ်မှုတွေကိုကမ္ဘာကတွေးမြင်နိုင်ဖို့နဲ့ရက်သက်ကြမ်းကြုတ်တဲ့လှုပ်ရတဲ့အတွက်တာဝန်ခံမှုရှိဖို့ယူကရိန်းတာဝန်ရှိသူတွေရဲ့ကြိုးပမ်းမှုတွေကိုအမေရိကန်ကကူညီနိုင်အောင်ယူကရိန်းအစိုးရတရားလိုရှိနေကြုံနဲ့ဆက်လက်ဆွေးနွေးဖို့လာခဲ့တာပါလို့အမေရိကန်ရှင်းနေချုပ်ကပြောဆိုသွားတာပါရှင်းနေချုပ်ဂါလန်ဟာယူကရိန်းစစ်ပွဲအတွက်ရုရှားယူကရိန်းကျူးလွန်ရုရှားကကျူးလွန်နေဆိုတဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးဥဆောင်ဆောင်ကန်းနေတဲ့ယူကရိန်းအစိုးရတရားလိုအရီနာဗနီဒိုဗာနဲ့တွေ့ဆုံပါတယ်လွန်ခဲ့တဲ့လေလာနေပါကစတင်ကျူးကျော်ခဲ့တဲ့ရုရှားကကျူးလွန်တဲ့စစ်ရာဇဝတ်မှုပေါင်း 16,000 ကျော်တိုက်တန်းမှုရှိတယ်လို့ယူကရိန်းအစိုးရရှင်းနေတယ်ကပြောဆိုပါတယ်ရုရှားကတော့ယူကရိန်းစစ်ပွဲအတွင်းအရသားတွေကိုပြစ်မှတ်ထားတိုက်ခတ်တယ်ဆိုတာကိုညှင်းဆိုထားပြီးရှင်းနေချုပ်ကလည်းဟာသတင်းတောက်တွေကိုပြောကြားရမှာရုရှားရဲ့အကြောင်းမဲ့မတရားကျူးကျော်ခံရချိန်မှာအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းပြည်သူတွေကိုအပြည့်အဝအားပေးထောက်ခံကြောင်းပြသဖို့သူ့အနေနဲ့လာရောက်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
ဥရောပသမ္မတအဖွဲ့ဝင်လစ်သွေးနီးယားနိုင်ငံကိုဖြတ်ပြီးရုရှားရဲ့ကယ်လင်ဂရတ်ဒေသကိုကုန်စည်သေယူပို့ဆောင်တာမှာတပ်မြင့်ကန့်သက်ချက်တွေချမှတ်တာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့အနေနဲ့ EU ရဲ့ရုရှားဆိုင်ရာတပ်အမတ်ကြီးကိုရုရှားဆိုရကဆင့်ခေါ်ခဲ့တယ်လို့ပဲဘောလ်တစ်နိုင်ငံလစ်သွေးနီးယားကိုလည်းလက်တုံ့ပြန်မယ်လို့ချင်းချောက်ထားပါတယ် EU ရဲ့ရုရှားဆိုင်ရာတပ်အမတ်ကြီးမာကတ်စ်အက်ဒါကိုဆင့်ခေါ်ပြီးဒီလိုလုပ်ရမျိုးကိုလက်မခံနိုင်ဘူးဆိုတာကိုအသိပေးခဲ့ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဌာနကအင်ကာနစ်မှာပြောဆိုထားပြီးဒီတပ်မြင့်ကန့်သက်ချက်တွေကိုချက်ချင်းမယုတ်သိမ်းရင် let don't jan sound yet tari low me lule tri pibari, volte pinlede go si wene, briguya mit dishiya, kalin kra dita haso ye, Lithuania ne polan jam hashibi, luye ngading lao shibari, Ukraine ngango pipoila nasali niga salo, Russia ye jujo mugu dumye pitan kate nine, zunga nasa niga salo damye kanta chet tiku satin jao, Lithuania tawa shituri kapjavari, Moscow matrisomu pimale, EU tan majika. Ladu the bomb you jobade, Lithuania nanga nine kulu sangya dam hope, EU ye danka besomugu chama chin tonda da pite, lutan majika jobade, pidan kamune mini sone gonzi dego, kalin grago bosamugu damitam shivu lulet that majika talam jobade, the chainamabe kalin grago silut hade, Russia tamra Vladimir Putin ye titan let out ugaro, Russia suya pekam jagima titore, ye you mudine, don't yantome, lutri pit habarish.
မြေမြုံမှအတုံးပြုမှုတွေကိုပိတ်ပင်တားမြစ်ထားတဲ့နိုင်ငံတကာသဘောတူညီချက်တွေနဲ့အမေရိကန်ရဲ့မူဝါဒပုံမိုနှိမ့်ချလာအောင်ထင်းကြီးသူပြင်ပြီးအမေရိကန်စစ်တပ်ရဲ့မြေမြုံမှအတုံးပြုမှုကိုထိန်းချုပ်ကန့်သတ်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်အစိုးရကအင်္ဂါနေ့မှာထုတ်ပြန်ကြေညာပါတယ်။ဒါဟာသမ္မတထရန့်လက်ထက်ကရော့ရော့ရဲရဲရှိနေတဲ့ရည်ရွယ်ချက်ကိုတနည်းကျော်လောက်လေးလာသုံးသပ် အချင်းအတော်ကြတဲ့အထိအရသားတွေကိုထိခိုက်သေးချေစေနိုင်တဲ့အန္တရာယ်ရှိပါတယ်။အမေရိကန်အစိုးရရဲ့မူဝါဒအသစ်အရမြောက်ကိုရီးယားရဲ့ကျူးကျော်မှုရန်ကိုကာကွယ်ဖို့တောင်ကိုရီးယားကိုကူညီတဲ့နေရာနဲ့ကူညီနေတဲ့နေရာကလွှင့်ရင်ချန်တဲ့နေရာတွေမှာကန့်တလိုက်တာဖြစ်ပါတယ်။ဒါဟာဆိုရင်လူသားမိုင်းအသုံးပြုမှုပပျောက်ရေး1998ခုနှစ်ကနေဒါနိုင်ငံအော်တိုဝါမြို့ကနိုင်ငံတကာသဘောတူညီချက်ကိုအပြည့်အဝနေပါလိုက်နာကျင့်သုံးမဲ့သဘောဖြစ်ပါတယ်။ယူကရိန်းစစ်ပွဲမှာရုရှားကမြေမှန်အသုံးပြုတာတွေရှိနေချိန်မှာပဲအမေရိကန်အစိုးရကအခုလိုကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာ
။ဒီရီအမေရိကန်တန်မနက်ဖြန်မြမဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 1.13.3 5.40 kHz 4.13.3 5.51 kHz 5.89 နဲ့လိုင်းလက်မီတာ190 kHz 1.505လောက်ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေအပါအဝင်ကမ္ဘာတစ်လွှာကဒုက္ခသည်နှစ်တန်းကျော်ကိုလက်မဲ့2023ခုနှစ်အရောက်မှာတတိယနိုင်ငံမှာနိုင်ငံရေးခိုလွန်ကွင်းနဲ့အခြေချနိုင်ရေးလိုအပ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကအင်ကန်နစ်မှာပြောပါတယ်ဒုက္ခသည်1.4တန်းရှိခဲ့တဲ့အခုနှစ်ထက်36ရာခိုင်နှုန်းတိုးလာတာလည်းဖြစ်ပါတယ်ဒုက္ခသည်ပေါင်း8,000နီးပါးရှိတဲ့ Syria ကအများဆုံးလိုအပ်နေတာဖြစ်ပြီးမြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့ပြောခွင့်ရရှာဘီယာမန်တူကအင်ကာနေဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ And they are followed by refugees from the Democratic Republic of the Congo, South Sudan and Myanmar.
ချစ်တဲ့လူအပ်နေတဲ့ဒုက္ခသည်တွေထဲမှာအာဖဂန်ကွန်ဂိုသမ္မတနိုင်ငံတောင်ဆူဒန်နဲ့နိုင်ငံမဲ့ရိုဟင်ဂျာတသိန်း14,000ကျော်ရှိတဲ့မြန်မာနိုင်ငံတို့ဖြစ်ပါတယ်လို့သူမကပြောခဲ့ပါတယ်။စစ်ပွဲအကြမ်းဖက်မှုပြိပခာဒါမှမဟုတ်လဲဖိနှိပ်ချုပ်ချယ်မှုနိုင်ငံတကာအကာအကွယ်လိုအပ်ချက်တွေကြောင့်ကမ္ဘာတစ်လွှာထွက်ပြေးရတဲ့ဒုက္ခသည်28တန်းကျော်ရှိနေပါတယ်။မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလတည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေရဆွန့်ခွာရသူအရေးအတွက်တိုးလာတာမှာ1.2 တန်းလောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒုက္ခသည်တွေဆန္ဒအလျောက်နိုင်ငံရေးပြန်လည်အခြေချခွင့်အလားအလာမရှိသလိုငြိမ်းချမ်းမှုမရှိတာတွေကြောင့်တတိယနိုင်ငံတွေမှာအခြေချဖို့လိုအပ်ချက်တွေလည်းပိုပြီးများလာမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီပြောခွင့်ရကသတိပေးထားပါတယ်ရှင
်။ဝီဂါမွတ်စလင်ကိုကျေးကျွန်တပွဲခိုင်းစင်နေတယ်လို့လူအခွင့်ရေးအဖွဲ့တွေကဆွဆွဲထားတဲ့တရုတ်ပြည်ရှင်ချမ်းပြည်နယ်ကထုတ်ကုန်တွေကိုအမေရိကန်ပြည်ထောင်စုအတွင်းတင်သွင်းခွင့်ပိတ်ပင်တာကိုအကောင့်အဖော်ဆောင်ရွက်သွားမယ်လို့အမေရိကန်အစိုးရကအင်္ဂါနေ့မှာကြေညာပြလိုက်ပါတယ်။ပါတီနေရာစလုံးကတောက်ခံပြီးလွန်ခဲ့တဲ့6လလောက်ကသမ္မတဘိုင်ဒန်ကလက်မှတ်ရေးထိုးခဲ့တဲ့ဝီဂါအာဓမခိုင်းစင်မှုကာကွယ်ရေးအဥပဒေဟာစတင်အသက်ဝင်မှာဖြစ်ပြီးအထူးသဖြင့်ချိန်မြင့်တဲ့အထက်လုပ်ငန်းတွေကိုထိခိုက်မှာဖြစ်ပါတယ်။ကမ္ဘာကုန်ထုတ်ပြန်ပြူးမှုတစ်ခုလုံးမှာအာဓမလိုအပ်တဲ့စိတ်ခိုင်းမှုမပါဝင်အောင်ကျွန်တော်တို့မဟာမိတ်တွေနဲ့လက်တွဲပေါ်ဆောင်စော်ဩနေတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ Ubre Ate Ya Shinjambi Negalare Kumbusi de Makabe, Tiogi Bawen Kaba, Nangalare Pisidigo, Sisi Tobi, Shinjanga, Adamasi Kaimune, Kenlo Jang, Atau Tama Pianangi, American Kaukon Tanaga Pepin Dom Pipare.
Tangoria Nangama di Saute Akata, Dongjango, Dombi, Jubalandego, Juru Tolong Lutemo, Dudiachin, Jubana, Amyjang, Anavanduka, Ingani Mapiovari. ဒါဆိုရင်တောင်ကိုရီးယားနိုင်ငံရဲ့လွတ်လပ်ပြီးအမြင့်ခိုကင်းတဲ့အာကာတဖွံ့ဖြိုးရေးအစီအစဉ်ရည်မှန်းချက်အတွက်အဓိကကျတဲ့အဆင့်တရလည်းဖြစ်ပါတယ်။နိုင်ငံအနောက်တောင်ပိုင်းကိုဟွန်ကန်ယူရန်ဒေတာကျွန်းငယ်လေးပေါ်မှာရှိတဲ့အာကာတစခန်းကနေလွတ်တင်ခဲ့ပြီးတဲ့နောက်မှာနူရီလိုအနီးပေးထားတဲ့အဆင့်30တုံးပြန်နဲ့ဂျိုဘလန်တဲကိုဂျိုဒူတီလွတ်တင်ခဲ့ကြောင်းအာကာတရေးရဝန်ကြီးလ
Pamida Naji Ha Gangani Amiti Sadomi Shiliabi Pigare Yatadaba Dringa Pamigaraba Tuya Twala Nita Mugo Talan Ame Kriata Mukuma Dasan Pabi Yirego Pianlo Pigabare. Yao champion man elishide yeju ngang lecha mu sago natangagunitongale, megam ye tainang be a paima pamiga bubi, neya goza don kilogram shidelo, American Piran Zuga, Kuni Tauban Pitare, Megam Ye Lila Yisiman Chega Piosu Kebare, Kabanam Yetong Ianiga Yichu Naji go nibound se jolau lila madanding edit tema, a ku Cambodia ma pamidang lechawa, a chizo me pitelo, megam ye Lila Yisiman Jaya Nga Ziwa Bida Pinya Shien Zed Ho Kanga Piosu Kebarek Mya.
Putune Manapet taking out the Negro Martin in China, Kuzo Mujoruga, the Piatora Vashen, view in Yamawa and Sisingo Sabiro Toro Nibare, Kuro, the Din Salmane, people Chedigo Satai, the Piatawame.
စကိုင်းတိုင်းဒေသကြီးချောင်းဦးမြို့နယ်ညောင်မင်းတဲ့ကြီးရွာမှာစစ်ကောင်စီကနယ်မြေရှင်လေးရဲ့လုတ်ပြီးတဲ့နောက်အရတား၄ဦးတေဆုံးခဲ့ပြီးတော့ရွာလုံးကျုံရဲ့တပ်ဖွဲ့ဝင်တအူးလက်နက်ကြီးထိမှန်တေဆုံးခဲ့ပါတယ်။ချောင်းဦးမြို့နယ်ထဲကပဲတောချောင်းလေးကြီးရွာမှာလည်းဒေသခံတွေအသက်ခံရတဲ့ရှိပါတယ်။ရန်ကုန်ကပြည်ပလာတဲ့တည်ငူတော့ကိုဇော်မှုကျက်ကပြောပြထားပါတယ်။စကိုင်းတိုင်းဒေ
ဒေသခံတွေကပြောပါတယ်။နယ်မြေရှင်းလင်းရေးစတင်ပြီးနှစ်ရက်အကြာမှာအလောင်းတွေကိုတွေ့ရတာလို့လဲဒေသခံတယောက်ကပြောပါတယ်
ဒီရက်နေ့လမိုင်း9:00 9:00 ပေါ့အဲ့ကြားထဲမှာကျွန်တော်တို့စီကိုစစ်ကြောင်းထိုးလာတယ်ဗျ။ဒီလူဒီပါတွေကအကုန်ပြီးရတာပေါ့။ဒီရက်လက်လက်ကြီးထိုးရတဲ့မှာအဲ့ဒီဆိုတော့ကျွန်တော်တို့ဒီရဲဘော3လောက်ဟိုဖြည့်ရဗျ။တယောက်ကတော့ကြာပါတယ်၊နောက်ကတော့တန်ရရတာ။အဲနောက်ထပ်ဒီပြည်သူတွေလည်းဖမ်းဆောင်ရတယ်ဗျ။ဒီလူတွေကဒီလက်ကြီးတွေပြုံးလာခြင်းမှာဒီရက်နေ့ဒီရက်ကြီးတဲ့မင်းရဲ့သူတွေတော့ကျွန်တော်တို့ဖမ်းဆောင်ရတယ်ဗျ။မင်းကြီး3ဦးနဲ့အစားလေး5ဦးပေါ့။ဟိုပြည်သူတွေချိုးပြီးတော့ကြည့်ရတာသူတို့မကြည့်နိုင်ကြတော့သူတို့မိရတာပေါ့။ပြီးသွားတဲ့အချိန်မှာသူတို့မိတာမြန်တာ၊ပြီးရမြန်တာအမိန့်ဆက်တာတွေလည်းရှိရဗျ။ကြည့်ပြီးတော့မှနောက်တော့မှသူတို့ပြန်ထွက်တဲ့အချိန်မှာသူတို့ပြစ်တရားပြီးတော့ကျွန်တော်တို့အဲအလောင်းလေးကိုမိရှို့သွားတယ်ဗျ။အဲတောင်းအောင်မိရှို့တယ်ဗျ။တောင်းအောင်မိရှို့တယ်။တရားကကျတော့ဟိုဟာဒီအေးမိရှို့ရပေါ့။အေးဒီထဲမှာတရားမိရှို့ရယ်။ဟိုကြောင်းကင်းထဲမှာနှစ်ယောက်မိရှို့တယ်။တရားကကျတော့လမ်းသူတို့စစ်ကြောင်းအပြန်မှာသူတို့ဟာအထုပ်ပိုးတွေပါပြက်ခိုင်းတယ်တဲ့။ပြက်ခိုင်းပြီးတော့သူတို့အပြန်လာကြတော့မင်းဒီမှာပဲနေခဲ့ဆိုပြီးတော့ကျွန်တော်ဟိုဟာအနေနဲ့ပြစ်တရားရတယ်ဗျ
။ချောင်းဦးမျိုးနဲ့တမိုင်လောက်အကွာကညောင်မင်းတဲ့ကြေးရွာမှာတေဆုံးသူတွေက၄ဦးဟာအသက်30ကျော်40နီးပါးအရွယ်လူလတ်ပိုင်းတွေဖြစ်တယ်လို့လည်းပြောပါတယ်။အဲ့ဒီမတိုင်ခင်ဇွန်လ12ရက်နေ့ကလည်းစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့တောကြောင်လေးကျေးရွာမှာတန်ခါတပါးအပါအဝင်အရသာတေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်
။12ရက်နေ့ဆောလမှာတောကြောင်လေးကျေးရွာကိုစစ်ကောင်စီကနေပြီးတော့ဒါစကန်အများအိတ်စကန်ချတယ်။အဲ့ဒီမှာခဲမှာပြည်သူပြည်ပိတ်မိနေတယ်ပြင်းပြင်းတဲ့ကမှာအဲ့တညကတော့ဘာမှမလုပ်လိုက်ဘူးဒုတိယညလည်းရောက်ရောသူတို့မီးရှို့တယ်မီးရှို့ပြီးတော့ဂျွာသားတွေကို18ရောက်ဝင်းကျင်ရှိမတင်နဲ့ကျွန်တော်တို့ဟိုခံမှန်းပေါ့လေသူတို့ပစ္စည်းတွေအောင်ပြန်ခေါ်သွားတယ်ခေါ်သွားတဲ့ကမှာအဲဥစဉ်တစ်ပါးပါတယ်ဥစဉ်တစ်ပါးကကျမ်းမာရေးမကောင်းလို့တီဗီရောဂါဖြစ်နေလို့မို့သူကဟိုသူ့အိမ်မှာစေးကုနေတာအဲ့ဒါကိုလည်းခေါ်သွားတယ်ခေါ်သွားပြီးတော့သူပစ္စည်းမထမ်းနိုင်လဲဆိုပြီးတော့အဲ့ဥစဉ်ကိုလည်းပြစ်တက်သွားတယ်။ဟိုတည်တာတော့3ရောက်လောက်ပေါ့လေ။အတိအကျကြာတော့3ရောက်တည်သွားတယ်။အဲ့ဥစဉ်တစ်ပါးပါတယ်ပေါ့နော်
။အရသာတည်ဆုံးမှုတွေဟာစစ်ကောင်စီလက်ချက်အဖြစ်ဒေသခံတွေရဲ့ဆွဆွဲချက်နဲ့ပတ်သက်လို့ VOA ကတော့တိကျအတည်ပြုနိုင်ခြင်းမရှိပါဘူး။ မြန်မာစစ်ကောင်စီဘက်ကတော့အရတားတွေကိုတပ်ဖြတ်မှုဆွဆွဲချက်တင်တဲ့ပတ်သက်လို့ငင်းဆန်လေးရှိပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်တိုက်ခိုက်မှုတွေနဲ့အကြမ်းဖက်မှုတွေကြီးထွားလာရာကအရတားတွေဆုံးမှုတွေရှိနေတဲ့အပေါ်ကုလသမဂ္ဂအမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လူ့အခွင့်လှုံ့ဆော်မှုအဖ
ကမ္ဘာသားတတိဝန်ခံထားတဲ့မာရီယိုပိုမြို့မှာနိုင်ငံတကာလူသားချင်းစာနာမှုနဲ့လူအခွင့်အရေးဆိုင်ရာဥပဒေတွေကိုချိုးဖောက်ရန်ရောက်ကြောင်းယူဆနိုင်တဲ့တဲ့တင်အချက်လက်တွေရရှိထားကြောင်းကုလသမဂ္ဂအစင်းမြင့်အရာရှိတယောက်ကပြောလိုက်ပါတယ်။
ရူဘိုမျိုးကအခြေအနေတွေကိုတော့လုံခြုံရေးအခြေအနေအရသွားခွင့်မရတာကြောင့်စောင့်ကြည့်လေ့လာသူတွေမျိုးကိုစွန့်ပြေးလာသူတွေနဲ့ကောင်းကင်ဂျိုရုဓာတ်ပုံတွေကအချက်လက်တွေကိုစုဆောင်းလေ့လာနေရပါတယ်။လူခွင့်ရေးမဟာမင်းကြီးမီရှယ်ဘတ်ချလက်ကအခြေအနေတွေကိုတင်ပြရမှာဖေဗူလာကနေဧပြီလကုန်အထိဟာအစိုးရဆုံးဖြစ်ခဲ့ပြီးယူကရိန်းမှာလူအသေးအပြောက်အများဆုံးနေရာလို့လဲဆိုပါတယ်။ရုရှားတပ်တွေမယက်မနာ ပြားတွေ ဖုံးနေပါတယ်လို့ပြောပါတယ် လူနေအိမ်တွေပျက်စီးမှုအခြေအနေ အများပိုင်းနေရာတွေပျက်စီးခံရတာ စိတ်ယုံနေတဲ့လူတွေပုန်းခိုရာ အခြားသောအဆောက်အုံတွေပျက်စီးခံရပြီး တာမန်လူတွေအများအပြားအသက်ခံရတဲ့အချက်အလက်တွေကိုလည်းတင်ပြခဲ့ပါတယ် ရုရှားကျူးကျော်စစ်3လအကြာမှာတော့ ရုရှားတပ်တွေမရူပိုမြို့ကိုထိန်းသိမ်းနိုင်ခဲ့ပါတယ် လူခွင့်ရေးမဟာမင်းကြီးကမြို့တွေကအခြေအနေတွေကတည်ရင်းရှင်ရေးသမျှဖြစ်နေပြီလို့ဆိုပြီး
The tragedy of Mariupol is far from over, and the full picture of the devastation
caused by Mariupol's far from over.
ကလေးတွေကိုမြင်မြုပ်ရတဲ့မိဘတွေနဲ့မြို့ကိုစွန့်ခွာထွက်ပြေးရပြီးတော့သူတို့ချစ်တဲ့မြို့ကိုပြန်လာရမလဲဆိုတာမသိနိုင်တဲ့သူတို့ရဲ့စိတ်ထဲကထိတ်လန့်ပေါ်ရတဲ့ကြံနေမှာပါရုရှားအစိုးရကုလသံအမတ်ဂနယ်ဒီကတလော့ဖ်ကတော့လူခွင့်ရေးမဟာမင်းကြီးမစ္စတာဘတ်ချလက်ရဲ့ရှင်းလင်းတင်ပြချက်ကိုပြန်လည်ခုခံခြေပါပါတယ်ရုရှားတပ်တွေကမရူပိုမြို့ကိုနာဇီယူကရိန်းလက်အောက်ကကယ်တင်ခ ုံအရာရှိထက်တီယနာလိုမခီနာကတော့ရုရှားကဥပဒေနဲ့မညီတဲ့ကျူးကျော်စစ်ကိုဆင်နွှဲနေတာပါလို့ဆွဆွဲပြောဆိုပါတယ်။ရုရှားအနေနဲ့ဥပဒေချိုးဖောက်မှုတွေကိုဒဏ်ခတ်မခံရပဲကင်းလွတ်ခွင့်မရသင့်ဘူးလို့ဆိုပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကိုလည်းရုရှားကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိအောင်ကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်။မရူပိုကတော့ယူကရိန်းအတွက်အရေးပါတဲ့မြို့အဖြစ်အမြဲတမ်းသိရှိနေမှာဖြစ်ပြီးတော့ယူကရိန်းအစိုးရဟာမြို့တွေကလူတွေလွတ်လပ်စွာပြန်လည်နေထိုင်နိုင်မှုကိုမယမနာကြိုးပမ်းသွားဖို့တန်ဋိဌာန်ချရတယ်လို့ပြောပါတယ်ခင်ဗျာ။
ကိုရဲမွန်တင်ပြတော်လာပါရှင် VOA မြန်မာပိုင်းရဲ့ပို့ထူနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ချုံလွှင့်နေပါတယ်အခုတော့တာလီဘန်အုပ်ချုပ်မှုအောက်ကပါကစ္စတန်အမျိုးသမီးတွေအကြောင်းတင်ပြတော့ပါမယ်အာဖဂန်နစ္စတန်မှာအာဏာရယူထားတဲ့တာလီဘန်တို့ကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့အခြေခံအခွင့်အရေးနဲ့လွတ်လပ်ခွင့်ကိုရုပ်သိမ်းဖယ်ရှားနေပြီးတော့အများပြည်သူမြင်ကွင်းကပြက်ကွယ်သွားအောင်လုပ်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမီရှယ်ဘာရှလက်ကဂျွန်လလေပိုင်းမှာဆွဆွဲပြောဆိုလိုက်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာဂျွန်လ15ရက်နေ့ပုဒ်ထုံးနေ့မှာလူ့အခွင့်အရေးမဟာမင်းကြီးကအစဉ်ခံစားတင်သွင်းခဲ့တာပါဂျနီဗာကနေလီဇာစလိန်ရဲ့တင်ဆောင်ပါကိုမတ်တင်ရထိုက်ကတင်ပြထားပါတယ်ရှင
်အာဖဂန်နစ္စတန်မှာမျိုးဆက်တစ်ခုအတွင်းအမှောင်မှိုက်ဆုံးအခိုက်အတန့်တစ်ခုနဲ့ကြုံတွေ့နေရပြီလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဘက်ရှလက်ကလူ့အခွင့်အရေးကောင်စီကိုပြောကြားခဲ့တာပါတာလီဘန်အာဏာပိုင်တို့အော်ဂိုလာအတွင်းနိုင်ငံကိုထိန်းချုပ်ပြီးချိန်ကစလို့နိုင်ငံဟာစီးပွားရေးလူမှုရေးလူသားချင်းစာနာမှုလူ့အခွင့်အရေးအကျက်တဲပြဿနာကြီးတဲ့ကိုကြားရောက်သွားတယ်လို့သူမကပြောပါတယ်။တာလီဘန်တို့အာဏာရယူပြီးနောက်ပိုင်းအမျိုးသမီးအခွင့်အရေးနဲ့လွတ်လပ်ခွင့်ဟာအကြီးအကျယ်ဆုပ်ယုပ်ကျဆင်းသွားတာကိုလည်းသူမကထောက်ပြပါတယ်။မိန်းကလေးတွေအထက်တန်းချောင်းတက်ခွင့်တမ်းမြစ်ခံရပြီးဒ
ဒါဆိုရင်လူပေါင်းတသန်းကျော်ရဲ့ပညာရေးနဲ့အနာဂတ်အတွက်ဆုံးရှုံးမှုဖြစ်တယ်လို့လည်းသူမကပြောပါတယ်။လူမြင်ကွင်းမှာအမျိုးသမီးတွေခေါင်းကြီးချုပ်မဝတ်မနေရသတ်မှတ်ထားသလိုအလုပ်လုပ်ကိုင်ခွင့်လည်းတမ်းမြစ်ထားပြီးလူမှုရေးနဲ့နိုင်ငံရေးနယ်ပယ်မှာပါဝင်ဆောင်ရွက်ခွင့်လည်းမရဘူးလို့သူမကပြောပါတယ်။အမျိုးသမီးတွေလွတ်လပ်စွာသွားလာခွင့်ကိုလည်းပြင်းပြင်းထန်ထန်ကန့်သတ်တမ်းမြစ်ထားကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ကပြောပါတယ်
။ Let me be clear.What we are witnessing today in Afghanistan
ရှင်းရှင်းပြောရမယ်ဆိုရင်အာဖဂန်နစ္စတန်မှာကျမတို့ဒီကနေ့တွေ့မြင်နေရတာဟာအမျိုးသမီးတွေအပေါ်စနစ်တကျပုံစံသွင်းဖိနှိပ်မှုဖြစ်ပါတယ်အလုံးကစိုးရင်ခံမှန်းခဲ့ကြတဲ့အဆိုးအဝါဆုံးအခြေအနေမျိုးကိုအာဖဂန်အမျိုးသမီးတွေရင်ဆိုင်နေကြရတာပါအာဖဂန်နစ္စတန်နိုင်ငံအနေနဲ့နိုင်ငံတကာသဘောတူစာချုပ်တချို့ကိုလက်မှတ်ရေးထိုးထားပေမဲ့လက်ရှိအာဏာရယူထားသူတွေကတော့အမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့အခွင့်အရေးကိုလေးစားကာကွယ်ရေးနိုင်ငံတကာလေးစားလိုက်နာရမယ့်တာဝန်တွေကိုလိုက်နာဆောင်ရွက်ဖို့မှာမူဝါဒအရရောလက်တွေ့ရပါအလံဝဲနေစေပါ။အာဖဂန်နစ္စတန်မှာတာလီဘန်တို့အာဏာရယူလိုက်ချိန်မှာနိုင်ငံတွင်းပဋိပက္ခတွေတိတိတသားရော့ချသွားသလိုလုံခြုံရေးလည်းတိုးတက်လာပါတယ်။ဒါပေမဲ့လည်းဒီအပြုသဘောဆောင်တဲ့တရားမှုကလည်းမှီးမိန်လာနေပါတယ်။သဘောထားကွက်လဲတဲ့အဖွဲ့အစည်းတွေနဲ့ဘာသာရေးအရာလူနည်းစုဖြစ်သူတွေလူနည်းစုမျိုးနွယ်စုတွေအပေါ်တိုက်ခိုက်မှုတွေတိုးလာတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်။အများပြည်သူတည်ယူပို့ဆောင်ရေးပိုင်းမှာဈေးတွေဘာသာရေးဆိုင်ရာနေရာတွေနဲ့ကျောင်းတွေမှာအရက်သားတွေတက်ပြတ်ခံရမှုထိခိုက်ဒဏ်ရာရမှုတွေရှိကြောင်းသူမကပြောပါတယ်။လူခွင့်ရေးချိုးဖောက်မှုတွေလည်းတိုးလာနေတယ်လို့အခုလိုပြောဆိုခဲ့ပါတယ
်။ There are serious allegations which require verifications.
တရားဥပဒေမဲ့ဖမ်းဆီးခံရမှုတွေတရားဥပဒေနဲ့မညီတဲ့တပ်ဖြတ်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေအပါအဝင်နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဥပဒေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတို့ကိုအယက်သားတွေချိုးဖောက်ခံရတယ်ဆိုတော့ဆိုဝါပြင်းထန်လာတဲ့ဆွဆွဲချက်တွေရှိနေပါတယ်
။တာလီဘန်အုပ်ချုပ်ရေးကိုကုလသမဂ္ဂကတရားဝင်အသိအမှတ်ပြုမထားတာကြောင့်ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရဲ့ဆွဆွဲချက်တွေကိုတော့တာလီဘန်ဘက်ကတုံ့ပြန်ချေပနိုင်ခြင်းမရှိပါဘူး။ဒါပေမဲ့လည်းအရင်အာဖဂန်အစိုးရကခန့်အပ်ထားတဲ့ဂျီနီဗာကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးနာဆီယာအာမက်အာဒီရှာကတော့စကားပြောခွင့်ရခဲ့ပြီးလူ့အခွင့်အရေးမဟာမင်းကြီးဘက်ရှလက်ရဲ့အစီရင်ခံစာပါအချက်လက်တွေကိုထောက်ခံခဲ့ပါတယ်။နိုင်ငံတကာအနေနဲ့အာဖဂန်တွေကိုလစ်လျူရှုမထားဖို့ကိုလည်းတန်အမတ်ကြီးကတောင်းဆိုလိုက်ပြီးတန်းနဲ့ချီတဲ့အာဖဂန်တွေဟာစစ်နယ်ရိတ်ခါပြက်လက်မှုအခြေခံဝန်ဆောင်မှုလိဟင်းတာတွေအာဟာရမပြည့်ဝမှုနဲ့ယောဂဗယဆိုင်ရာအခက်အခဲဒုက္ခတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းပြောဆိုသွားပါတယ်ရှင်
။တာလီဘန်အုပ်ချုပ်မှုအောက်ကအာဖဂန်အမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းမှသတင်းထိုက်တင်ပြသွားတော့ပါရှင်။အခုတော့ကိုဗစ်နောက်ဆက်တွဲကလင်းငယ်တွေရင်ဆိုင်ရနိုင်တဲ့အကြောင်းအရာအနှစ်အကြောင်းတင်ပြပေးပါမယ်။ကလင်းငယ်တွေမှာအသေးရောအသွားဖြစ်ပွားတဲ့နှုန်းမြင့်လာတာနဲ့ကိုဗစ် -19 ရောဂါဆက်စပ်မှုရှိနိုင်တယ်လို့ဗြိတိန်ကျန်းမာရေးပညာရှင်တွေကပြောပါတယ်။ကိုဗစ်နောက်ဆက်သွဲကလေးတွေကျုံရတဲ့ကျန်းမာရေးပြဿနာတွေနဲ့ပတ်သက်ပြီးတော့အမေရိကန်မှာလည်းကလေးငယ်180နဲ့သုတေသနပြုလေ့လာမှုတွေလုပ်နေပါတယ်။မြန်မာနိုင်ငံမှာရောကိုဗစ်နောက်ဆက်သွဲပြဿနာအခြေအနေဘယ်လိုရှိပါသလဲ။မမြသစင်အောင်ကဆက်သွဲမြင်ရထားပါတယ်ရှင်
။ဗြိတိန်မှာကိုဗစ်ကူးစက်ပြီးနောက်ပိုင်းအသေးရောင်အတဝါရောဂါဖြစ်ပွားတဲ့ကလေးငယ်အရေအတွက်200နီးပါးရှိတယ်လို့UK Birmingham တက္ကသိုလ်နဲ့ Birmingham အမျိုးသမီးနဲ့ကလေးဆေးရုံကကလေးအသေးရောဂါဆိုင်ရာပေါမောက်ခဆရာဝန်ကြီးတူကပြောပါရယ် Britain Ireland မှာနေထိုင်တဲ့အသက်2နှစ်အရွယ်ကလေးငယ်တယောက်ဆိုရင် COVID-19 နောက်ဆက်တွဲအသေးရောင်ရောဂါဖြစ်ခဲ့ပြီးတော့အသေးအစာထိုးကုသခံခဲ့ရပါတယ
်အသေးအစာထိုးကုသဖို့ဖြစ်နိုင်ခြေရှိတယ်လို့ပြောပါရယ်ဒီစကလုံးကိုကြားတော့မကြားချင်ဒါကကျမအတွက်လက်ခံဖို့တကယ်ကိုခက်ခဲပါတယ်။
At that point you were thinking about she's going to recover herself.
အစကတော့သူဟာသူပြန်ကောင်းမယ်ပြောတာပါ။နောက်တော့သူဟာသူကောင်းဖို့မလွယ်တော့ဘူး။အသေးအစားထိုးရမယ်လို့ပြောပါတယ
်။ We now need to change the dynamic of the new lover.
အသေးလူရှင်ရဖို့စောင့်ကြရတဲ့ကိုရက်ကသူ့မိဘတွေအတွက်ခက်ခဲခဲ့ပါတယ်။စဖြစ်တုန်းကတော့ Fiat ဟာအော်အန်နာဝန်သွားတာစတဲ့တာမန်နာမကျဲတဲ့ယောဂလက္ခဏာတွေပြခဲ့ပါတယ်။နောက်သူ့ရဲ့မျက်လုံးတွေဝါလာတာကိုသူ့အမိသတိထားမိရာကြောင့်သူ့ကိုအရေးပေါ်ဌာနကိုခေါ်သွားခဲ့တာပါ။အရေးပေါ်ဌာနကတဆင်ကလေးအသေးယောဂဌာနရှိတဲ့ဘာမင်ဟမ်အမျိုးသမီးနဲ့ကလေးဆေးရုံကိုချိတ်ဆက်ပေးခဲ့ပါတယ်။ Fiat ကိုဘာမင်ဟမ်မှာပဲအသေးအစာထိုးကုသပေးခဲ့ပြီးအခုတော့ကျန်းမာရေးအခြေအနေကိုအနီးကပ်စောင့်ကြည့်ပေးနေပါတယ
်။ Now needing monitoring to make sure အခုတော့အစာထိုးထားတဲ့အသေးကပုံမှန်အလုံးလုံးနေရလားလို့အနီးကပ်စောင့်ကြည့်ဖို့လိုပါတယ်။မိသားစုကတော့ဒါကတော်တော်ဆက်ခဲတာပေါ့လေ။ ဒီလိုယောဂမဖြစ်ခင်ကဒီကလေးလေးတွေကကျန်းကျန်းပါပါဘာယောဂအမှမရှိတဲ့ကလေးလေးတွေပါ
အသေးအောင်ယောဂနောက်ဆက်တွဲစိတ်ရှုပ်ထွေးတာနဲ့အာယုံဝေဝါမှုမကြာခဏခံစားရတတ်ပါတယ်။ဒီလက္ခဏာတွေသူ့သမီးမှာတွေ့ရတယ်လို့ဖီယာတီရဲ့အမေကပြောပါတယ်။ကိုဗစ်နောက်ဆက်တွဲအသေးယောဂခံစားခဲ့ရတာကြောင့်အသေးအစာထိုးကုသခံယူခဲ့ရတဲ့ဖီယာတီရောအခုတော့လမ်းလျှောက်ပြန်တင်နေရပြီးနောက်ပိုင်းမှာပြေးလွှာစုတ်ကစားနိုင်မယ်လို့မိဘတွေကမျှော်လင့်ထားပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ကူးစက်ခံခဲ့ရတဲ့ကလေးငယ်တွေမှာနောက်ဆက်တွဲပြဿနာသိမ့်မတွေ့ရဘူးလို့ရန်ကုန်မြို့ပုဂ္ဂလိကဆေးရုံတစ်ခုကဒေါက်တာယမင်းကပြောပါတယ
်။ကိုဗစ်ကလေတက္ကသိုလ်လုံးမှာဖြစ်တယ်လို့ပြောတယ်။မြန်မာနိုင်ငံမှာလည်းဒါလူချင်းလူချင်းတော့ဖြစ်ကြရပါတော့။ဒါပေမဲ့ဒီမှာတွေ့ရတာကတော့ကလေးမှာဖြစ်တယ်ဆိုလို့ရှိရင်ကိုဗစ်ကလူချင်းလေးမှာဖြစ်တယ်လို့မျိုးရောဂါကျဉ်းထန်ဖြစ်တာလို့ဒီအသက်ဆုံးဆုံးတာတွေဒီတော့မမြင်ဘူးတလောက်ကိုရှားရတယ်ပေါ့နော်။ဒီမှာကခုနကပြောသလိုမျိုးပဲအဲကိုဗစ်ကြောင့်မလို့နောက်ဆက်တဲ့ဖြစ်တဲ့ယောဂမျိုးဆိုရင်ကိုဗစ်ကြောင့်ဖြစ်တဲ့ symptom တွေပါမိုင်းဖြစ်တဲ့အခါကျတော့ဒီမှာနည်းနည်းတော့ရှားရတယ်ပေါ့နော်။ကိုဗစ်ကြောင့်မလို့နောက်ဆက်တဲ့ complication တစ်ခုခုဝင်နေဆိုတာကမသိတလောက်ကိုကလေးမှာနေပါတယ်။လူကြီးမှာဖြစ်သလိုမျိုးပြောရမယ်ဆိုလို့ရှိရင်အဲကိုဗစ်ရဲ့နောက်ဆက်တွဲကဒီသို့တူလေးပြောလို့ရှောင်းနိုင်မကောက်ဘူးပေါ့နော်တခြားခဏကူအတွင်းမှာရှိအော်ဂန်လေးဖြစ်တယ်ဒီအစုတ်နှလုံးကြွက်သားရောင်တာလို့လူရှိတောက်ကဲရောင်သွားတာလို့အသေးရောင်တာလို့နောက်တခြားဘရိန်းမှာရတော့ဒီမှတ်ဉာဏ်အားနည်းတာမျိုးဖတ်သဖြင့်တော့လူကြီးမှာဖြစ်ကြတယ်ပေါ့နော်အဲ့လိုလူကြီးမှာဖြစ်တဲ့အချိန်ဖြစ်တယ်ဆိုလို့ကလေးမှာလည်းဒီဟာဖြစ်နိုင်တယ်ဆိုတော့ဒီစားလို့ရတယ်ဒါပေမဲ့အခုကတော့ဒီမှာလည်း loss တယ်လေးလာချက်ဒီတော့တုံးနေတယ်ဖြစ်နေမယ်အလောက်ကြီးယောဂလက္ခဏာတွေပြင်းထန်တယ်ဆိုတော့ကလေးမှာသိကတွေ့ရအောင်ပေါ့နော်
တချို့ကကိုဗစ်ကူးစက်ပြီးယောဂလက္ခဏာမပြတာကြောင့်ကူးစက်မှန်းမသိတာကိုယ်တိုင်ကူးစက်နေတာကိုလက်မခံလူတွေလည်းရှိပါတယ်ကိုဗစ်နောက်ဆက်တွဲပြဿနာတွေကအထူးသဖြင့်လူကြီးတွေမှာအဖြစ်များပြီးငကိုယောဂအခန်းရှိသူတွေပိုများတယ်လို့လည်းဒေါက်တာယမင်းကပြောပါတယ
်ကိုဗစ်ကိုဖြစ်လို့ဖြစ်မှမသိလိုက်ဘူးမသိလိုက်ဘူးပေါ့နော်ဖြစ်တဲ့အချိန်တော့ဒါကမသိလိုက်တာပဲလို့ပြောရမလားဒီမှာကဟိုတချို့ကြတော့လေဒီ engineer ပေါ့နော်ကိုဗစ်ဖြစ်တာကိုသူတို့ကလက်မခံဘူးကိုဗစ်ဖြစ်ခဲ့တယ်ဒီအဲ့တော့ဖျားခဲ့တယ်မောခဲ့တယ်ဆိုတော့ဒါကိုဗစ်ကြောင့်မို့လက်မခံဘူးဒါပေမဲ့သူတို့ပြန်ကောင်းသွားတယ်ဒါပေမဲ့အဲ့ဒါကိုသူကကိုဗစ်ဖြစ်တယ်လို့မယူဆဘူးပေါ့နော်ဒါပေမဲ့တကယ်တမ်းကျတော့ဒါကိုဗစ်ဖြစ်ခဲ့တာဖြစ်နေတယ်ဘာလို့လဲဆိုတော့ဒါတနိုင်ငံလုံးလည်းဖြစ်နေတာဆိုတော့အဲ့ဒါပြီးတော့နောက်နှစ်လသုံးလလောက်နေတဲ့အခါကျတော့မောတယ်အဓိကလူကြီးတွေပေါ့နော်မောတယ်အခုကျင်ကြတာရှိရယ်ပြီးတော့ခုနပြောလို့တခြားနောက်ဆက်တွဲပေါ့နော်ဟိုဟာအနှလုံးပြတ်သားရောင်လို့မောတာရှိရယ်နောက်ကြောက်ခဲ့ကြောင်တာရှိရယ်အဲ့ဒါကြောင့်မို့လို့ရောက်လာရည်လေးစေုံရောက်လာရည်တွေ့ရတယ်ပေါ့နော်ဟုတ
်အခုလို UK မှာကလေးတွေကိုဗစ်နောက်ဆက်တွဲပြဿနာရှိတာကြောင့်ဒါကမြန်မာနိုင်ငံအတွက်လည်းသတိပြုဆင်ခြင်စရာကိစ္စတစ်ခုဖြစ်တယ်လို့သူကပြောပါတယ
်ဟာတော့ခုနပြောသူပဲပေါ့နော်ဒီမှာကဒီ UK မှာကကလေးတွေဒီ hepatitis ကအသေးရောင်တာကလေးလာနေတယ်ကိုဗစ်နဲ့ဆက်ဆက်လာမဆက်ဆက်လာဆိုလေးလာနေတယ်ဖြစ်တယ်လို့သိရတဲ့အတွက်ဟိုဒီဘက်မှာလည်းနည်းနည်း awareness တော့ရတာပေါ့နော်ဟုတ်ဒါပေမဲ့လလောက်တယ်ခုနပြောသလိုပဲအဲကိုဗစ်ရဲ့နောက်ဆက်တွဲကြောင့်ကလေးတွေမှာ communication system ပုံမှန်တစ်ခုမှာတော့ဟိုမကြောက်ဘူးသေးဘူးပေါ့နော်ပုံမှန်ကျန်းမာနေတဲ့ကလေးတယောက်ဆိုလို့ရှိရင်တော့ဟုတ
်ကိုဗစ်နောက်ဆက်တွဲကလေးတွေမှာအသေးရောင်ဖြစ်ပွားတဲ့နှုံမြင့်လာတာနဲ့ပတ်သက်ပြီးအမေရိကန်မှာလည်းကလေး180ကိုလေ့လာမှုတွေလုပ်နေပါတယ်ကိုဗစ်နောက်ဆက်တွဲပြဿနာတွေကဖြစ်မှသိတာများပြီးကြိုတင်မသိနိုင်တာကြောင့်အဓိကကကိုခံအားကောင်းအောင်မိမိတို့ကိုယ်တိုင်စားတောက်နေထိုင်သင့်တယ်လို့ဒေါက်တာယမင်းကသတိပေးပြောကြားပါတယ်ရှင်
။မမများသတင်းအောင်ပါရှင်။သောတာရှင်များရှင်။ VOA ကနေထုတ်လင်းပေးနေတဲ့ကြာမာရေးသိပ္ပံနဲ့ဉာဏ်ပညာအမျိုးသမီးကဏ္ဍဘလော့ဂါရီပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းဗတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကနေထုတ်လင်းထားတဲ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website မှာစာသားနဲ့လည်းဖတ်ရှုနိုင်ကြပါတယ်ရှင်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ
One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။မင်္ဂလာမနက်ခင်းပါတောတာရှင်များရှင်။ VUE မြန်မာဝိုင်းစီစဉ်ရဲ့ပုံထုံးနဲ့မနက်ခင်းစီစဉ်တွေကို line တို့မီတာ30 40 50နဲ့ line လမ်းမီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြင်ကွင်းကျဲမဆုကဘာတလွားခီသွားစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတပုံနဲ့ဆက်ရအောင်ပါ။ပြေခဲ့တဲ့နှစ်ကပြန်လည်ဦးမော်လာတဲ့နိုင်ငံသားတရရည်နေမြို့နာမှု FDI အခြေအနေဟာယူကရိန်းစစ်ပွဲကြောင့်ပြန်လည်ထိုးကျသွားနိုင်ပြီးကိုဗစ်ကရောဂါအကျိုးကာလအခြေအနေကိုပြောင်းသွားနိုင်ကြောင်းနဲ့ကမ္ဘာရည်နေမြို့နာမှုဟာ2022ခုနှစ်အတွင်းထိုးကျသွားနိုင်တယ်လို့ကုလသမဂ္ဂစီးပွားရေးပညာရှင်တွေကသတိပေးထားပါတယ်။ကုလသမဂ္ဂရဲ့ကုသံရောင်းဝယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးညှိလာခံ UN တက်ကနေ2022ခုနှစ်အတွက်ကမ္ဘာရည်နေမြို့နာမှုအစီအခါစာကိုထုတ်ပြန်လိုက်ပါတယ်။ VOA သတင်းထောက် Lisa Sling ဂျနီဗာမြို့တော်ကနေသတင်းပေးပို့ထားတာကိုတော့ကုစုံမိုးချော်ကတင်ပြထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ကစီးပွားရေးပြန်လည်နလန်ထားမှုဟာအတော်ကလေးအားကောင်းခဲ့ပေမဲ့လက်ရှိကမ္ဘာအကြမ်းတဲပေါင်းစုံကြောင့်ဆက်လက်တိုးတက်ကောင်းမွန်လာနိုင်ခြေဟာအတော်လေးမှိတ်မိန်သွားပါတယ်။ပြီးခဲ့တဲ့နှစ်က FDI ခေါ်နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဟာအမေရိကန်ဒေါ်လာ 1.6 ထရီလီယံရှိခဲ့ပါတယ်။ဒီပမာဏဟာ2020ခုနှစ်ကိုဗစ်ကာယောဂါကာလကအထူးတလဲကျဆင်းခဲ့တဲ့အခြေအနေထက်80ရာခိုင်နှုန်းကျော်ပြန်လည်မြင့်တက်လာတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲလာမှုကာယောဂါဘေးနဲ့ယူကရိန်းစစ်ပွဲတွေကြောင့်လွန်ခဲ့တဲ့3လအတွင်းနိုင်ငံတကာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ပတ်ဝန်းကျင်ဟာတိတိတသာပြောင်းလဲသွားတယ်လို့ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေး UNCTAD ရဲ့အတွင်းရေးမှူးချုပ် Rebecca Grispin ကပြောဆိုပါတယ်။နိုင်ငံပေါင်းစုံယင်းဤမြို့နံမှုလုပ်တဲ့ corporation ကြီးတွေဟာမသေးချာမရေရာတဲ့နှစ်နဲ့ကြုံနေရတယ်လို့လည်းသူကပြောဆိုပါတယ
် Global value chains are greatly disrupted. Consumers are worried and interest rates
ကမ္ဘာကွန်ထရိုးလုပ်ရေးနဲ့စီးပွားရေးလုံခြုံတစ်ခုလုံးအခြေအခြေထိခိုက်မှုတွေရှိပါတယ်စားသုံးသူတွေလည်းစိုးရိမ်ပူပန်ကြပါတယ်အတိုးနှုန်းတွေကမြင့်တက်ကုန်ပါတယ်စီးပွားရေးကျဆင်းမှုဖြစ်မှာကိုစိုးရိမ်ပူပန်မှုတွေမြင့်တက်လာပါတယ်ရှင်နီမြို့နယ်သူတွေအတွက်လည်းမရေရာမတေချာမှုတွေမြင့်တက်လာတဲ့အတွက်2022ခုနှစ်အတွင်းနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဟာတိတိတသားကျဆင်းသွားမှာပါ
ပြီးခဲ့တဲ့နှစ်စီးပွားရေးပြန်လည်ဦးမော်လာမှုဟာကမ္ဘာဒေသအသီးသီးမှာအကျိုးဖြစ်ထွန်းခဲ့တယ်လို့ကုလသမဂ္ဂရဲ့အစိုးရခန်းစာမှာဖော်ပြပါတယ်ဒါပေမဲ့ဖွံ့ဖြိုးဆဲနိုင်ငံတွေထက်ဖွံ့ဖြိုးပြီးနိုင်ငံတွေကပိုပြီးအကျိုးဖြစ်ထွန်းခဲ့ကြပါတယ်နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဟာဖွံ့ဖြိုးပြီးနိုင်ငံတွေမှာ134ရာခိုင်နှုန်းမြင့်တက်ခဲ့ပြီးအမေရိကန်ဒေါ်လာ946ဘီလီယံရှိပါတယ်2020ခုနှစ်ကထက်ဆယ်ဆကျော်မြင့်တက်ခဲ့တာပါနိုင်ငံတကာကုမ္ပဏီတွေအနေနဲ့အကြီးအကျယ်အမြတ်ဆုံးထွက်ခဲ့ကြပါတယ်အထူးသဖြင့်တော့ကုမ္ပဏီတွေပေါင်းစပ်လိုက်တဲ့အတွက်ဖြစ်ပါတယ
် Overall FDI flows to developing economies grew much more slowly
အလုံးစုံတွေနော်နိုင်ငံခြားယူနီမြို့နာမှု FDI စီးပွားမှုဟာစီးပွားရေးဖွံ့ဖြိုးပြီးနိုင်ငံတွေထက်ဖွံ့ဖြိုးဆဲနိုင်ငံတွေကိုစီးဝင်မှုကပိုးပြီးတော့နှေးကွေးပါတယ်။ဒါရောင်30ရာခိုင်နှုန်းအထိမြင့်တက်ခဲ့တာပါ။အခုလိုမြင့်တက်ခဲ့တာဟာလည်းအထက်အားဖြင့်တော့အာရှတိုက်မှာအင်းနဲ့အားနဲ့တိုးတက်ခဲ့တာကြောင့်ဖြစ်ပြီးလက်တင်အမေရိက၊ကရေဘီယံနဲ့အာဖရိကမှာအနည်းငယ်ပြန်လည်ကောင်းမွန်လာတာကြောင့်ဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုတရုတ်၊ဟောင်ကောင်၊စင်ကာပူ၊ကနေဒါစတဲ့နိုင်ငံတွေဟာ2021ခုနှစ်အတွင်းစီးပွားရေးအရနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုအများဆုံးရရှိတဲ့ထိပ်တန်း10နိုင်ငံထဲမှာပါဝင်ပါတယ်။ဒါပေမဲ့လည်း2021ခုနှစ်အတွင်းတိုးတက်ခဲ့တဲ့အရှိန်အဟုန်ဟာဆက်လက်တည်ရှိနိုင်မှာမဟုတ်ဘူးလို့ UNCTAD ရဲ့စီးပွားရေးပညာရှင်တွေကပြောဆိုပါတယ်။ဒီနှစ်အတွင်းမှာတော့တကမ္ဘာလုံးမှာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကျဆင်းသွားမယ်။ဒါမှမဟုတ်အနည်းငယ်ပဲရှိမဲ့အနေအထားမှာရှိတယ်လို့လည်းပြောဆိုကြပါတယ်။ယူကရိန်းစစ်ပွဲကြောင့်2022ခုနှစ်အတွင်းဖွံ့ဖြိုးတဲ့နိုင်ငံတွေကိုနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဝင်ရောက်မှုအများအပြားထိခိုက်နိုင်တယ်လို့လည်းသတိပေးထားပါတယ်။နိုင်ငံအတော်များများမှာအစိုးရရဲ့ငွေကြေးသုံးစွဲနိုင်မှုတွေတိတိသာသာရော့ချသွားလိမ့်မယ်လို့လည်းပြောဆိုပါတယ်။ဒါအပြင်စီးပွားရေးဖွံ့ဖြိုးတဲ့နိုင်ငံတွေမှာအစိုးရတွေအနေနဲ့လောင်စာဆီနဲ့စားလမ်းရိက္ခာတင်သွင်းမှုတွေအပြင်စီမံကိန်းအစ်စ်တွေအတွက်ငွေကြေးနဲ့အရင်းအမြစ်မလုံလောက်တဲ့အခြေအနေနဲ့ကြုံရလိမ့်မယ်လို့လဲကုလသမဂ္ဂစီးပွားရေးပညာရှင်တွေကပြောဆိုခဲ့ကြပါတယ်ခင်ဗျာ
ကုစားမောကြပါရှင်အခုတော့
ဒီပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးချင်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းဆေပိုရီရှာမြို့ကကားဝါရှော့တစ်ခုမှာပြိုင်ကားတွေကိုတိုက်ပွဲသုံးကားတွေဖြစ်ပြောင်းလဲတပ်ဆင်နေပါတယ်။မအေးတန်နာကျော်ကတင်ပြထားပါတယ်ရှင်။
ဒီကောင်ကိုယူကရိန်းကားဆက်ပြင်စရာတွေအသွင်ပြောင်းလိုက်ကြပါတယ်။ပြန်ကောင်းအဟောင်းတစ်စီးကိုလန်ဂျန်3ကားဖြစ်နေပြောင်းပြီးတော့ရုရှားကိုခုခံတဲ့တိုက်ပွဲမှာသုံးတာဖြစ်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းဇပိုရီရှာမြို့ကကားဝက်ရှော့တစ်ခုမှာပြန်ကားတွေကိုတိုက်ပွဲသုံးကားတွေဖြစ်ပြောင်းလဲတက်ဆင်နေကြတာကိုဥဆောင်သူကတော့စစ်ပွဲကြီးမဖြစ်ခင်က Fiverrman နဲ့ကားရဲ့ရက်လေတွေနှစ်မွာရက်လေတွေထုတ်လုပ်တဲ့လုပ်ငန်းရှင် Florimia Truckhoff ပဲဖြစ်ပါတယ်။
Это была восьмерка, изначально спортивная машина с гонок на выживание.
Тикага Lada Samara Model 8 ба. Ланжан пяймори ма тонне пянка ဖြစ်ပါတယ်။ Engine gear အဟိုပိုကားအောင်လဲတက်ထားပြီးတော့ကျွန်းရင်ပြန်လုထားပါတယ်။အစားကနောက်မှာတန်ခွင်ကြီးအကြီးကြီးပါပြီးတော့တကားကလည်းခေါင်းပေါ်ကဖွင့်ရတာပါ။အဲ့ဒါတွေအကုန်ဖြုတ်ပြီးတော့ရိုးရိုးခုံတွေပြန်ထည့်နောက်ခန်းမှာလည်းခုံတွေထည့်ပြီးတော့စက်တက်နဲ့ပြစ်လို့ရအောင်လို့ဒီရှေ့မှာအပေါက်ဖောက်ပြန်လို့ရပါတယ်လို့ပြောသွားတာပါ။စစ်ပွဲကြီးစကြတဲ့ကားဆိုရင်ဒီကားဝက်ရှမှာကားအစီး30လောက်ကိုအသွင်ပြောင်းခဲ့ပြီးဖြစ်ပါရဲ့။ကားတွေကိုပုံပြောင်းပြီးချင်းချင်းခြေတန်းကိုပို့ပေးလိုက်တာပါ။ရုရှားခုခံမှုမှာယူကရိန်းအသုံးပြုတဲ့ကားအများပြားကအခုလိုခုခံမှုမှာပါဝင်ပြီးတော့ဝိုင်းဝန်းကူညီတဲ့အရက်ကားတွေကနေရှာပေးတာဖြစ်ပါရဲ့။ထိုင်းဝမ်မှာဇွန်လ20ရက်နေ့ကငရေလှုပ်သွားတာကိုလုံခြုံရေးကင်မရာတွေကနေမှတ်တမ်းယူထားလိုက်နိုင်ပါတယ်။ထိုင်းဝမ်ကျွန်းအရှေ့ဘက်ကန်ယူရန်အလဲပိုင်းဟွာလီယန်ကောင်ကြီးမှာဒေသဆန်တော်ချိန်မနေ့9:05မိနစ်အနည်း 4.2 မိုင်ကိုဗဟုပြုပြီးတော့လှုပ်သွားတာပါ။အဲ့မှာလှုပ်တဲ့ငရေကပြင်းအား6ရှိပြီးတော့ပြင်းအား9ငရေတွေပါဝင်နောက်ဆက်တွဲငရေ4ခုလှုပ်သေးတယ်လို့မိုးစလဗီဒါကပြောပါတယ်။ရောက်ပိုင်းကထိုင်ပေမြို့တော်အပဝင်ထိုင်ဝမ်ကျွန်းတစ်ကျွန်းလုံးနီးပါးဒီနေ့ရင်ကိုခန်းစားသိရှိလိုက်ရပါတယ်။ထိုင်ဝမ်ကျွန်းရဲ့ရွေးလက်ကြားချားနေတဲ့တရုတ်ပြည်မကြီးကဖူကျန့်ပြည်နယ်ကလည်းဒီနေ့ရင်ကိုတည်လိုက်ရတယ်လို့တရုတ်ရုပ်မြင်သံကြား CCTV ကပြောပါတယ်။ထိုင်ဝမ်ကျွန်းက6လွှာချမ်းနှစ်ချက်ကြားပစိဖိတ်မီးကွင်းဒေသမှာတည်ရှိရမှာလို့အဲ့ဒီမှာငရင်နေမကြခဏလှုပ်တက်ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာလူပေါင်း9တန်းကျော်ရေဘေးနဲ့ကြုံတွေ့နေရပါတယ်။နှစ်ပေါင်းများစွာအတွင်းမှာမိုးရေပြင်းထန်ဆုံးရွာသွန်းပြီးတော့ရေဘေးတင်လာကြောင်းလူ54ဦးမကသေဆုံးရပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြေနှိပ်ပိုင်းမှာရေအကြီးကျယ်ကြီးလို့ကုညီကယ်ဆယ်ရေးတွေပို့ပေးနိုင်မှုအတွက်တာဝန်ရှိသူတွေခက်ခဲခဲခဲလုပ်နေကြရပါတယ်။ဒီဘင်္ဂလားဒေ့ရှ်မှာအခုကြုံတွေ့နေရတဲ့ရေဘေးကနှစ်ပေါင်း120ကျော်အတွင်းအဆိုးရွားဆုံးရေဘေးဖြစ်ပြီးတော့လူ15တန်းနေထိုင်တဲ့နိုင်ငံအရှေ့ပိုင်းမှာအခြေအနေအထူးပိုဆိုးတာပါ။မနီမိုးဝဲမှာရှိတဲ့အိန္ဒိယတောင်တန်းဒေသမှာတနေ့ရက်မိုးရွာချိန်လက်မ38လက်မရွာသွန်းလို့ဘင်္ဂလားဒေ့ရှ်ဘက်ကရေတွေရောက်ပြီးတော့အခြေအနေပိုဆိုးရပါတယ်။အိန္ဒိယနိုင်ငံအာတန်ပြည်နယ်မှာတော့ရေဘေးကြောင့်လူသန်းပေါင်းများစွာကယ်ဆယ်ရေးစခန်းတွေမှာခိုလုံနေရပြီးတော့ကျောင်းတွေရုံးတွေလည်းပိတ်ထားရပါတယ်။ကျောင်းနိုင်ငံမှာလည်းရေလွမ်းမှုနဲ့ကြုံနေရပြီးတော့လမ်းပေါ်ကမိသက်ကားတစ်စီးရေစည်းချိန်နဲ့မျောသွားတာဖြစ်ပါတယ်။ကျောင်းနိုင်ငံတောင်ဘက်ပိုင်းပြည်နယ်တွေမှာရေဘေးတွေ့ကြုံနေရပြီးတော့လူထောင်တောင်ချီဘေးလွတ်ရာကိုပြောင်းရွှေ့ထားရတယ်လို့ CCTV ရုပ်သံကပြောပါတယ်။ကွမ်ဂျိုးရှန်ရှီအန်ဝေးကျဲကျန်ပြည်နယ်တွေမှာဒီရေပိုင်းတွေမှာမိုးဆက်ရွာအောင်မယ်လို့မိုးလေဝသသတင်းတွေမှာကြေညာထားပါတယ်။ဥရောပနဲ့အရှေ့လေပိုင်းဒေသတွေမှာတော့ထူးထူးခက်ခဲပူပြင်းမှုနဲ့ကြုံတွေ့နေရတာပါ။အီရတ်နိုင်ငံမှာအပူချိန်က 48°C ၊ Fahrenheit နဲ့ဆိုရင်တော့ 114°C ထိရောက်ပြီးတော့ရေကစားကွင်းတွေမှာလူတွေပြင်းနေဖြစ်နေပါတယ်။ဥရောပမှာဆိုရင်ပြင်သစ်နိုင်ငံမှာလည်းအပူထိုင်းဖြတ်နေပြီးတော့စပိန်နိုင်ငံမှာလည်းဒီနှစ်နွေဦးကအပူပြင်းဆုံးဖြစ်နေတာပါ။ဇွန်လ19ရက်နေ့ကစပိန်နိုင်ငံတချို့ဒေသတွေမှာအပူချိန်44°C ကျော်ထိရောက်ရှိတယ်လို့အိတ်ကလာတဲ့သတင်းတွေမှာပြောပါရယ်။ရေပူကြောင့်နိုင်ငံအနောက်မြောက်ဒေသမှာလည်းတော်မီအကြီးကျယ်လောင်ကျွမ်းခဲ့ပြီးတော့ဟိတ်တာ3000ကျော်မိပေးသင့်ခဲ့ရပါရယ်။ဤရနိုင်ငံကတင်လာတဲ့ Nexa Latif 5 byte ကိုမှပါလာတဲ့ဖြန့်ဖြူရောင်လေးအခုလူမှုကွန်ရက်မှာနာမည်ကြီးနေပါရယ်။ဂျန်နီလို့နာမည်ပေးထားပြီးတော့အီရတ်နိုင်ငံတီဂရစ်မြစ်မှာသူ့ကိုဖမ်းမိတာပါ။ ဥရောပအရှာမျိုးဆက်အမွေးတွေနဲ့ပြန်ဖြူရောင်လေးဖြစ်ပြီးတော့သူ့ကိုဖမ်းမိသူကဘာလေးဖြစ်မလဲသိချင်လို့ဓားပေါ်ရိုက်ပြီးတော့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်လိုက်တာပါ။အဲ့မှာအဲ့ဒီဗီဒီယိုကိုလူတွေအထူးစိတ်ဝင်စားပြီးတော့သူ့ကိုဆက်တွေ့ပြီးတော့လူရဲ့ဝယ်ဖို့လောက်ကြတာမှာဒေါ်လာ9000လို့9000ကျွဲလို့ထိတောင်ပေးတယ်လို့ဒီဖြန့်လေးကိုသွားပြီးတော့ဆန်းစစ်နေတဲ့ USA နဲ့ဥရုဖွဲ့ကပြောပါတယ်။ဖမ်းမိတဲ့တငါတွေကသူ့ကိုမယောင်မင်းနဲ့ဒီကဲမှာပဲအကရန်လောက်ပြီးတော့ထိမ့်သိမ်းထားပါတယ်။အဲ့ဖြန်လေးကြောင့်စိန်နဲ့ဥရုဖွဲ့ကဗီဒီယိုကိုတင်လိုက်တော့လေချိရှုမှုပေါင်းက2000တောင်ကျော်နေပါပြီ။ဒီတော့တော်ဝင်ရှင်ဝင်ကြီးဌာနကတော့ဒီကောင်လေးကိုပြန်လွှတ်ပေးလိုက်ရင်သူများတွေဖမ်းကြမှာဆိုလို့အစိုးရအနေနဲ့ရှေ့ဆက်ဘလို့ထိမ့်သိမ်းမလဲဆိုတာကိုစဉ်းစားနေကြပါပြီ။
မိတ်တနာကြပါရှင်။ပြီးခဲ့တဲ့ဇန်နဝါရီလ6ရက်လွတ်တော်စီရင်တက်ခိုင်မှုမှာစစ်ဆေးခဲ့တဲ့ကော်မတီကကြားနာပွဲတွေကိုဆက်ပြီးတော့ကျင်းပပါလိမ့်မယ်။တမရဟောင်းထရမ့်ကရွေးကောက်ပွဲမှာလိမ့်ညာပြီးတော့မဲမတမမှုတွေရှိခဲ့တယ်လို့ထက်ခါတလဲလဲအခြေအမြစ်မရှိဆွဆွဲရင်သူ့ကိုထောက်ခံသူတွေကိုတွေးထိုးလုံဆော်ခဲ့တယ်ဆိုပြီးတော့ကော်မတီကစစ်ဆေးနေပါလေ။ပြီးခဲ့တဲ့နောက်ဆုံးကြားနာပွဲမှာတော့ရွေးကောက်ပွဲရလဒ်ကိုတရားမဝင်ပြောင်းပြစ်ဖို့တမရထရမ့်ကသူ့တမရဟောင်းမိုက်ပင်စ်ကိုဖိအားပေးတောင်းဆိုခဲ့တဲ့အပေါ်စစ်ဆေးခဲ့တာပါ။ VOA သတင်းထောက်အာရှာအဘာဆာရီရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုက်ဦးကပြောပြထားပါတယ
်။ဇန်နဝါရီ6ရက်လွတ်တော်စီးနင်းမှုစစ်ဆေးတဲ့ကော်မတီပြီးခဲ့တဲ့ကြားနာပွဲကကြားနာပွဲမှာတော့လွတ်တော်ရဲ့ဝင်လာတဲ့လူအုပ်ဒုသပ္ပတဟောင်းမိုက်ပင်စ်နဲ့မိသားစုစီဘလောက်နီးနီးကပ်ကပ်ရောက်လာခဲ့တယ်ဘလောက်အန္တရာယ်ရှိခဲ့တယ်ဆိုတာတွေကိုစစ်ဆေးခဲ့ကြပါတယ်ဒုသမ္မတနဲ့နေတဲ့နေရာကို12မီတာကွာဝေးလောက်ထိလွှတ်တော်ရဲ့စီးနင်းတဲ့လူတွေရောက်လာခဲ့တာကိုလုံခြုံရေးကင်မရာမှတ်တမ်းတွေမှာဖော်ပြပါတယ်ဒုသမ္မတဟောင်းမိုက်ပန့်စ်တယောက်ထဲနဲ့ယူကော့ဝဲရလဒ်ကိုပြောင်းလဲနိုင်တယ်ဆိုတာမျိုးသမ္မတဟောင်းဒေါ်နယ်ထရန့်ကဆန္ဒပြနေတဲ့လူတွေကိုအယုံသွင်းပြောဆိုခဲ့တယ်လို့လည်းစုံစမ်းစစ်ဆေးတဲ့ကော်မတီဖွဲ့ဝင်တွေကပြောပါတယ်အော်လဒေါ်မတ်အဒန်ဂစ်စင်ကအခုပါတီနဲ့ဆောင်မဖွဲ့စည်းတဲ့ကော်မတီထဲမှာပါလေ Republican အမတ်နှစ်ယောက်ထဲကတယောက်ပါ TBC ရုပ်တံလို့သူကအခုလိုပြောပါလေ
The thing I think that people
need ဇန်နဝါရီ6ရက်လွှတ်တော်စီးနင်းမှုမှာသမရဘလောက်ထိဥဆောင်ပါဝင်ပတ်သက်ခဲ့တယ်လဲဆိုတာကဒီကြားနာပွဲမှာလူတွေရက်တီပြောဆိုသင့်တဲ့အချက်လို့ထင်ပါတယ်ဘလို့လို့ပြီးဒီအခြေအနေအထိရောက်လာတာလဲလူတွေအများကြီးလွှတ်တော်ကိုစီးနင်းတဲ့အထိဖြစ်ခဲ့တယ်လဲဆိုတာပါဘာလို့လဲဆိုတော့ရိုးရိုးသားသားပြောရရင်လွှတ်တော်ဝင်စည်းတဲ့သူတွေကရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ရလက်မတရားအခိုးခံရတယ်ဆိုတာကိုယုံကြည်ခဲ့လို့ပါဒါကိုလူတွေမြင်စေချင်ပါတယ်တမရဟောင်းကိုယ်တိုင်လည်းဒါကိုသိပါတယ်ဒါကစီစဉ်ပြီးမှလုပ်တဲ့ကိစ္စပါအ
ော်လဒါမတ်ဂီစင်ကာကမကြခင်ကသူ့အိမ်စာရဇောင်ရောက်လာပြီးသူ့ကိုတတ်မယ်သူ့စည်းနဲ့၅လအရွယ်ကလေးကိုတတ်မယ်ဆိုပြီးချင်းကြောက်စာပို့ခံခဲ့ရတာကိုထည့်သွင်းပြောတော့ပါတယ်သမ္မတဒေါ်နယ်ထရန့်ကတော့ဒီလိုစုံစမ်းစစ်ဆေးရေးကော်မတီဟာပါတီဆွဲနဲ့ရောင်းဆောင်လုပ်ပြနေတဲ့ဖွဲ့စည်းဆိုပြီးတောက်ကြနေကတန်နန်စီစပီနဲ့နက်စပီမှာကျင်းပတဲ့ဘာဘာကြီးနဲ့လွတ်လပ်ရေးညီပေါင်းညီလာခံမှာအခုလိုပြောဆိုသွားပါတယ
် It's a one way street It's a rigged deal
ဒါကကလန်းသွားလို့ရပါကလဖန်ထိုးထားတဲ့ဟန်ပြလို့ရပါကျွန်တော်တို့တိုင်းပြည်သမိုင်းမှာကိုစားပြုပြီးဘယ်တော့မှဖြစ်လာမယ့်ကိစ္စမဟုတ်ပါဘူး Republican တွေလည်းသူတို့စုံစမ်းရေးအဖွဲ့မှာပါတယ်လို့သူတို့ကပြောနေပါတယ်ဘသူတွေလဲကြည့်လစ်ချိန်နီနောက်အာဒမ်ကင်စင်ကာအမြဲအော်ဟစ်ငိုကြွေးနေတဲ့သူတို့ပြောတိုင်းငိုနေတဲ့သူတွေလေ
ဇန်နဝါရီ6ရက်ရေခင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတဲ့ကော်မတီကအသံဖန်ထားတဲ့မှတ်တမ်းတွေတော်တော်များများကိုလည်းဖွင့်ပြီးတော့စစ်ဆေးပါတယ်ယူရိုပွဲရလဒ်ကိုပြောင်းလဲဖို့ဘူပေါင်းချန်စီယာမှာပါဝင်တယ်လို့စွပ်စွဲခံထားရသူတွေရဲ့ပြောဆိုချက်တွေပါဝင်ပါတယ်ရှင်းနေဂျွန်အက်စမန်ကတော့ကော်မတီမှာသက်သေထွက်ဆိုလျှောက်လဲချက်ပေးရသူပါပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်သူပြောဆိုခဲ့တာတွေကို AB သတင်းဌာနကအခုလိုမှတ်တမ်းတင်ထားပါတယ
် And all we are demanding of Vice President Pence is this afternoon at 1:00
ဒုသမ္မတဟောင်းဖက်အနေနဲ့လင်ကင်းတနာရီမှာပြည်내အသီးသီးကလွတ်တော်အမတ်တွေဒီမဲရက်လက်တွေကိုပြန်ကြည့်ခိုင်းဖို့ကျွန်တော်တို့အားလုံးတောင်းဆိုထားပါတယ်ကျွန်တော်တို့ဒီကိစ္စကိုအဆုံးအထိဖော်ထုတ်မှာပါအစိုးရရဲ့ဥတီသွားနေတဲ့လမ်းကြောင်းကိုကျွန်တော်တို့ထိနိုင်မထိနိုင်အမေရိကန်ပြည်သူတွေသိကြပါလိမ့်မယ်
။ကော်မတီဒုသဘောပတိ Republican လွှတ်တော်မှ List ချင်းဒီကတော့ဒီကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးသမ္မတဟောင်းဒေါ်နယ်ထရန့်ပြောဆိုခဲ့ပေမဲ့ဒီပြောဆိုချက်တွေမှားခဲ့တယ်ဆိုတာကိုသူကိုယ်တိုင်သိခဲ့တယ်လို့ထပ်ခါတလဲလဲပြောဆိုသွားပါလေ။ကျန်းမာစစ်ဆေးပွဲမှာအရင်ကပြောဆိုခဲ့တဲ့မှတ်တမ်းမှတ်ရာတွေကိုလည်းပြန်ပြီးတော့ဖွင့်ပြီးနားထောင်ခဲ့ကြပါလေ။သမ္မတဟောင်းထရန့်လက်ထက်အင်ဂျီရိုရှင်းနေသူဖြစ်တဲ့ Eric Cashman စီကရတဲ့ သူနဲ့နောက်ထပ်ရှိနေသူဖြစ်တဲ့ဂျွန်အက်စပန်တို့ပြောဆိုခဲ့တဲ့မှတ်တမ်းကိုကျန်းမာစစ်ဆေးကော်မတီကအခုလိုပြန်ဖွင့်ပြပါတယ
်။ And he started to ask me about something dealing with Georgia and preserving something.
ဂျော်ဂျီယာပြည်နယ်နဲ့ပတ်သက်လို့ကင်တွင်နေတဲ့ကိစ္စကိုသူစပြီးမေးပါတယ်ဒီရွေးကောက်ပွဲရလဒ်ကိုပြန်ပြီးပြင်ဖို့အယူခံတင်ဆက်တဲ့အခြေအနေရှိမရှိစက်ပြောပါတယ်ဒီတော့ကျွန်တော်သူ့ကိုပြောခဲ့ပါတယ်ခင်ဗျားစိတ်နဲ့ကိုယ်နဲ့ကက်သေးရလားဆိုပြီးတော့ဒီအချိန်မှာခင်ဗျားပါဇက်ကထွက်လာတာကြားကျင်တာကစမြင့်ပြအာနာလွှဲပြောင်းရေးဆိုတာပဲလို့ပြန်ပြောခဲ့ပါတယ
်ချမ်းသာစစ်စီတဲ့ကော်မတီကအရင်ကပြောဆိုခဲ့တဲ့မှတ်တမ်းမှတ်ရာတွေကိုပြန်ဖွင့်ပြခဲ့တာပါငြိမ်းချမ်းစွာအာနာလွှဲပြောင်းရေးဆိုတာနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့သမ္မတဒေါ်နယ်ထရန့်ဟာအမေရိကန်သမိုင်းမှာရှားစုနှစ်အတွင်းသူ့နေရာဆက်ခံယူတဲ့သမ္မတသည်ရဲ့ဂျန်သစ္စာချင်းစုပွဲကိုမတက်ဖဲပြက်ကွက်ခဲ့တဲ့ပထမဆုံးသမ္မတဖြစ်ကြောင်းပါခင်ဗျာကျွန်တော်သိချင်ပါပ
ါဘီယိုအင်မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မကြာခင်မှာတော့မြင်ကွင်းကျဲမဆုနဲ့ကဘာတလောခီတို့အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင
်VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် Siphon Link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့တဲ့နောက်2022ခုနှစ်မေလကုန်အထိဆိုရင်စစ်အာဏာသိမ်းဆန့်ကျင်မှုလို့ရတဲ့ကြောင်းတေတန်ထောင်နှံတဲ့တကြွန်ချခံရသူတွေပြီးတော့တေတန်နဲ့တတန်တကြွန်ပူးတွဲချခံရသူတွေစုစုပေါင်း200ကျော်လာပြီဖြစ်ပါတယ်အသေးစိတ်ကိုတော့အချက်အလက်တွေကိုစုစည်းပြီးမဟာပြူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ဆက်ထားပါတယ်
စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်တနှစ်ကျော်အတွင်းပေဒံနဲ့တကြွန်ချခံရသူ209ဦးထက်မနည်းရှိလာပါတယ်။မြက်ွယ်ပြစ်ဒဏ်တွေပါဝင်ပေဒံချခံရသူ123ဦးထက်မနည်းရှိခဲ့ပြီးတကြွန်ချခံရသူ86ဦးထက်မနည်းရှိပါတယ်။ဒါဟာစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်ပြစ်ဒဏ်ချမှတ်ခံရမှုအားလုံးရဲ့19ရာခိုင်နှုန်းကျော်ဖြစ်နေပါတယ်။တနှစ်ကျော်အတွင်းစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်ပြစ်ဒဏ်ချခံရသူ1200ကျော်ထက်မနည်းရှိပါတယ်ပြည်ထောင်ချမှတ်မှုတွေဟာမြောက်ကလာပမြို့နယ်အတွင်းမှာအများဆုံးရှိခဲ့ပါတယ်မြောက်ကလာပမှာပြည်ထောင်ချခံရသူ52ဦးရှိနေပြီးပြည်ထောင်ချမှတ်မှုတွေရဲ့42ရာခိုင်နှုန်းကျော်ဖြစ်ပါတယ်လမ်းသာရကဒုတိယအများဆုံးဖြစ်ပြီး20ဦးတည်တံချခံထားရပါတယ်ပေဒံနဲ့တကြွန်ချမှုအားလုံးရဲ့96ရာခိုင်နှုန်းကျော်ဟာရန်ကုန်တိုင်းအတွင်းကဖြစ်ပါတယ်ကျန်တဲ့3ရာခိုင်နှုန်းကျော်ကတော့ AR တိုင်းအတွင်းကဖြစ်ပါတယ်တည်တံချခံရသူတွေထဲမှာသက်ဆက်ရှင်နဲ့မပြေသေးတဲ့ယောက်ျားလေးနှုတ်ပါဝင်ပါတယ်ပြည်ရန်ချခံထားသူတွေက၄ဦးရဲ့အမှုကိုသဏ္ဍာန်ခံစာပတ်လက်ပြီးစစ်ကောင်စီကအတည်ပြုခဲ့ပါတယ်ဒီ၄ဦးထဲမှာဥချင်းကြီးနဲ့ဥဖြိုးစရာတော်တို့နှစ်ဦးလည်းပါခဲ့ပါတယ် တည်ရန်ချခံထားရသူတွေနဲ့ပတ်သက်တဲ့နောက်ဆက်တွဲအခြေအနေတွေကိုမသိရသေးပါဘူးစစ်ကောင်စီရဲ့ဒီလိုရက်ကိုနိုင်ငံတကာနဲ့ပြည်တွင်းမှာပြင်းထန်ဆန့်ကျင်ကန့်ကွက်နေပါတယ်
ရှင်ကွင်းကျဲမဆူကိုကြားခဲ့ရတာပါရှင်အခုတော့ကဘာတလွားခီတော်အစီအစဉ်မှာကဘာတဘာဝအံပွဲခုနှစ်ခုထဲမှာအီကွာဆူရေတကွန်ကြီးလက်တစ်ခုပါပါတယ်ဘရာဇီးလ်နဲ့အာဂျင်တီးနားနိုင်ငံတစ်ခုကြားကတမိုင်ခွဲကျော်ရှည်လျတဲ့အီယာမရေတကွန်ကြီးကိုကဘာတလွားခီတော်အစီအစဉ်ကနေမဆူမြတ်မွန်နဲ့အတူသွားပြီးတော့ကြည့်ကြရအောင်ပါ
သောအမေရိကတိုက်ခဲကအာဂျင်တီးနားနိုင်ငံအရှေ့မြောက်ပိုင်းနဲ့ဘရာဇီးလ်နိုင်ငံတောင်ပိုင်းဆုံတဲ့နေရာမှာရှိတဲ့အီကွာဆူဖောလ်စ်အီကွာဆူရေတံခွန်ကြီးဟာကမ္ဘာပေါ်မှာအကြီးဆုံးရေတံခွန်ကြီးတစ်ခုဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံတွေကအီကွာဆူမြစ်ကနေအချိန်အဟုန်နဲ့စီးဆင်းလာတဲ့မြေရေတွေဟာတမိုင်ခွဲကျော်အတိအကျ 1.8 မိုင်ရှည်လျားတဲ့ရေတံခွန်ကြီးမှာတလဟောစီးဆင်းနေပါတယ်။မြောက်အမေရိကတိုက်မှာရှိတဲ့ Niagara Falls ရေတံခွန်ကြီးထက်ကိုသုံးဆပိုရှည်လျားပြီးတော့ပေ100လောက်ပိုမြင့်တယ်လို့အာဖရိကတိုက်ထဲက Victoria Falls ရေတံခွန်ကြီးထက်လည်းအများကြီးပိုကြီးပါတယ်ကမ္ဘာမြေအောက်သွားကြီးတွေနှုတ်ရှားမှုကနေဖြစ်လာတဲ့ပြည့်ရွေချောင်းကြီးပေါ်မှာတည်ရှိတဲ့ Iguazu ရေတံခွန်ကြီးကိုကမ္ဘာအမွေအနှစ်ထိန်းသိမ်းရမယ့်နေရာအဖြစ်နဲ့ကုလသမဂ္ဂ UNESCO က1984ခုနှစ်ထဲကသတ်မှတ်ထားပါတယ်ရှေးမျောမျောငင်းခွာပုံလိုဖြစ်နေတဲ့ရေတံခွန်ကြီးမှာရေတံခွန်ပေါင်း295ခုစုနေတာပါအဲ့ဒီရေတံခွန်တွေကပေ100ကနေပေ290နီးပါးအမြင့်ရှိကြပါတယ်ဘရာဇီးလ်နိုင်ငံတွေကအီကွာဆူမြေရေတွေစီးဆင်းနေတာဖြစ်ပေမဲ့ရေတံခွန်ကြီးရဲ့80ရာခိုင်နှုန်းကအာဂျင်တီးနားနိုင်ငံထဲမှာရှိပြီးတော့20ရာခိုင်နှုန်းကဘရာဇီးလ်နိုင်ငံထဲမှာရှိနေပါတယ်ဒါပေမဲ့ဘရာဇီးလ်နိုင်ငံဘက်က Devil's Throat လို့နာမည်ပေးထားတဲ့နေရာကအကြီးဆုံးနဲ့အမြင့်ဆုံးဖြစ်ပါတယ်ရေအားပြင်းပြင်းစီးဆင်းနေတဲ့ရေတံခွန်14ခုကားငယ်ပုံစံလိုဆုံးနေတဲ့နေရာမှို့မာနတ်ရဲ့လက်မျိုးလိုတင်စားပြီးတော့ Devil's Throat လို့နာမည်ပေးထားပုံရပါတယ်။ Iguazu ရေတံခွန်ကြီးစီလာကြတဲ့နိုင်ငံတကာကဧည့်သည်တွေကိုအဓိကဆွဲဆောင်ထားတဲ့ Devil's Throat နေရာကိုအနီးကပ်ကြည့်လို့ရတဲ့နည်းမျိုးစုံရှိပါတယ်။ရေတံခွန်ရှိတဲ့နေရာအထိမိုင်ဝဲကျော်လောက်ရှည်လျားတဲ့လူကုတ္တရာဘော်ကနေခြေချင်းလျှောက်သွားပြီးကြည့်လို့ရတယ်လို့ရေတံခွန်အောက်ဖက်ကနေတင်မောစီးပြီးတော့လည်းရေတံခွန်ကြီးကိုပတ်ကြည့်လို့ရပါတယ်။ရေတံခွန်ကြီးရဲ့အလှကိုအပေါ်စီးကနေမြင်ကျင်တယ်ဆိုရင်လေရဟတ်ရင်စီးပြီးတော့ကြည့်လို့ရမှာဖြစ်ပါတယ
်။ Imagínense que digamos el caudal de este río son 2000 metros cúbicos.
ဒီရေတံခွန်ကြီးမှာတစ်စက္ကန့်ကိုမြေကြီး2000ကုဗမီတာစီးဆင်းနေပါတယ်။ဘူခေါင်ကြီးရှာနေခြင်းကဆိုရင်တစ်စက္ကန့်ကိုကုဗမီတာ900လောက်အထိနည်းသွားခဲ့တာပါ။အခုတော့ရေတံခွန်ကြီးမှာစုစုပေါင်းစီးဆင်းနေတဲ့ရေကုဗမီတာကတစ်စက္ကန့်ကို1000လောက်ရှိပါတယ
်။ Devil's Throat နေရာတစ်ခုရဲ့မှာရေပမာဏကုဗမီတာ1000လောက်စီးဆင်းနေတာပါ။မိုးရသည့်ကာလဖြစ်တဲ့နိုဝင်ဘာကနေမတ်လအထိရေတံခွန်ကြီးတစ်ခုလုံးမှာစီးဆင်းနေတဲ့ရေပမာဏတစ်စက္ကန့်ကိုကုဗမီတာ13000နီးပါးအထိရှိနိုင်ပါတယ်။ August ကနေ October လကြာတော့ရေနည်းလေးရှိတယ်လို့ဒေတာကံတွေကပြောပါတယ်။မိုးများတဲ့မိုးရသည့်မှာမြေရေတွေမြင့်တက်လို့ရေတံခွန်ကြီးရဲ့တချို့နေရာတွေကိုပိတ်ထားရတာမျိုးလည်းရှိတတ်ပါတယ်။
ya están todas las prácticamente todas las barandas
ရေရှင်ကြောင်းနေရာတစ်ခုကလက်တန်းတွေလူကူးစားတွေအားလုံးနေပါပျက်စီးသွားကြတာပါအခုတော့အားလုံးပြန်ပြန်ထားပြီးပါပြီ
အမြဲတမ်းတက်တော်တွေကြားကအီကွာဆူရေတံခွန်ကြီးမှာမိုးအဆက်မပြတ်ရွာပြီးရေချိန်မြင့်တက်လို့ပိတ်ထားရတာမျိုးရှိတယ်လို့မိုးခေါင်ရေရှားလို့ရေတွေမရှိသလောက်ခန်းချောက်နေတာမျိုးလည်းရှိခဲ့ပါတယ်2020 2021 New Year ဒီကာလတွေတုန်းကဆိုရင်ရေတံခွန်ကြီးရဲ့နေရာတော်တော်များများမှာရေတွေမရှိသလောက်ကိုဖြစ်ခဲ့တာပါ
venimos de más o menos un año de una sequía muy muy importante
ဒီတောင်မှာတော်တော်ကိုဆိုးတဲ့မိုးကောင်ကြီးရှာပြဿနာကြုံလာတာတစ်နှစ်လောက်ပဲရှိပါသေးတယ်ရေတံခွန်ကြီးကနေရေအခုလိုပြန်စီးဆင်းနေတာမြင်ရတာတကယ်ကိုမယုံနိုင်စရာပါမြဲဒီလိုမြင်နေရတာမဟုတ်တော့လာလေတဲ့ခီးတွေတွေအတွက်လာရကြိုးနှက်တဲ့အတွေ့အကြုံတွေရကြမှာပ
ါအခု2022ခုနှစ်ဇန်လဇန်ပိုင်းတုန်းကဆိုရေတံခွန်ကြီးရဲ့ Devil's Throat နေရာမှာစီးဆင်းနေတဲ့ရေတွေများလွန်းလို့လုံခြုံရေးအတွက်ခဏပိတ်ထားခဲ့ရပါသေးတယ်
No, no, sabía que estuvieron cortadas las gargantas.
ရင်ကျားတဲ့ပမာဏများလွန်းတဲ့အတွက် Devil's Throat အပိုင်းကိုပိတ်ထားတယ်ဆိုတာသိပါတယ်။စိတ်ကိုကြီးကျယ်အံ့ဩစရာကောင်းပါတယ
်။ရေစည်းသက်သန်စီးဆင်းနေတဲ့ရေတံခွန်ကြီးကိုအနီးကပ်မြင်ရသူတွေအတွက်ရေအချိန်နဲ့ရေပမာဏက
တချို့တွေအတွက်ကြောက်စရာတော့ကောင်းနိုင်ပါတယ်လို့တဘာဝဥယျာဉ်ထိမ့်သိမ်းဆောင်ရှောက်သူတွေကပြောကြပါတယ
်။ Lacan esta cantidad de agua le da como una
belleza. ရေအမြောင်အမြားအချိန်ဟုန်နဲ့စီးစင်းနေတာကရေတခွန်ကြီးရဲ့ထူးခြားတဲ့အလှဖြစ်ပါတယ်။ရေခန်းနေတဲ့အချိန်မျိုးဒီကိုလာလေကြတဲ့သူတော်တော်များများကရေတွေမမြင်ရလို့မကျေနပ်ကြပါဘူး။ခုလိုရေတွေအများကြီးရှိနေခြင်းဒီကိုရောက်လာကြရင်လည်းရေတွေများလုံးလို့ကြောက်စရာကောင်းနေနိုင်ပါတယ်
။ Brazil နိုင်ငံတောင်ပိုင်းနဲ့ Argentina နိုင်ငံအနောက်မြောက်ပိုင်းနှစ်နိုင်ငံကြားမှာရှိတဲ့တောင်အမေရိကတိုက်ကအကြီးဆုံး Iguazu ရေတခွန်ကြီးရဲ့ပတ်ဝန်းကျင်ကအမြဲဆုံးသစ်တောတွေထဲမှာတော့ထူးခြားတဲ့သစ်ပင်ပန်းမှန်တိရစ္ဆာန်မျိုးစိတ်ပေါင်း 2000 ကျော်ရှိတယ်လို့ UNESCO ကစာရင်းပြုစုထားပါတယ်။ Atlantic သစ်တောကြီးနဲ့ဆက်နေတဲ့ Argentina လို Iguazu, Brazil လို Iguazu အမျိုးသားဥယျာဉ်ကြီးတွေစီရေတခွန်ကြီးကိုကြီးပိုလာကြတဲ့ကမ္ဘာလှည့်ဧည့်သည်တွေများလာတဲ့အတွက်သဘာဝပတ်ဝန်းကျင်ထိခိုက်မှာကိုလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်သူတွေကသတိပေးနေပါတယ်။ကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်တုန်းကဒီရေတခွန်ကြီးရှိရာကိုနိုင်ငံတကာကွာလှည့်ခီးတဲ့16တန်းကျော်လာရောက်ခဲ့ကြပါတယ်။ကမ္ဘာအံ့ဖွယ်ခုနှစ်ခုထဲမှာပါတဲ့ရေတခွန်ကြီးကဒေသစီးပွားရေးအတွက်အရေးကြီးတယ်လို့ဒီရေတခွန်ကြီးကိုမြစ်တီအသက်ရှင်နေကြတဲ့တပ်ရှိတွေအတွက်သိက္ခာအရေးကြီးတာမို့ထိန်းသိမ်းဆောင်ရှောက်ဖို့လိုရဲဆိုတာကိုဒီကိုလာလေကြသူတွေပို့ပြီးသဘောပေါက်သွားကြလိမ့်မယ်လို့သဘာဝထိန်းသိမ်းသူတွေကတော့မျှော်လင့်နေကြပါတယ်ရှင်ကျွန်မစုပြန်တော့ပ
ါမဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလောက်ခီးတော့အစီအစဉ်ကိုကြားခဲ့တာပါရှင်တောတာရှင်များရှင် FIO ရဲ့နေစဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြင်းများချက်တွေကိုသာမကနိုင်ငံတကာနဲ့ဒေတာရင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မြင်းများချက်တွေကို FIO ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်သလို FIO ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါရှင်။
ယူကရိန်းနိုင်ငံအရှေ့ပိုင်းစီဗာရိုဒိုနက်ဒေသကိုအပြစ်အဝထိန်းချုပ်နိုင်ဖို့ရုရှားတပ်ဖွဲ့တွေကြိုးစားနေတာနဲ့အတူအင်ကာနီမှာပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်နေတယ်လို့ယူကရိန်းကပြောပါတယ်။စီဗာရိုဒိုနက်ဒေသမှာရှိတဲ့ယူကရိန်းတပ်စခန်းတွေရှိရာကိုရုရှားက၄ချောင်းကနေအပြင်းထန်တိုက်ခိုက်နေကြောင်းလဲယူကရိန်းလက်နက်ကိုင်တပ်ဖွဲ့များအကြီးအကဲရဲ့ပြောခွင့်ရကပြောပါတယ်။အချိန်တန်းမှာပဲဒီရုရှားတပ်တွေရဲ့ဆီယာဆွေးမှုကျူးလွန်ကြောင်းယူကရိန်းရှင်းနေတဲ့ရဲ့ဆွတ်ဆွဲချက်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့အမေရိကန်ရှင်းနေချုပ်မာရီကာလန်အင်ကာနစ်ကယူကရိန်းနိုင်ငံကိုတွားရောက်ခဲ့ပါတယ်။ဆီယာဆွေးမှုတွေကိုကဘာကတွေ့မြင်နိုင်ဖို့နဲ့ရက်ဆက်ချမ်းချုပ်တဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိဖို့ယူကရိန်းတာဝန်ရှိသူတွေရဲ့ကြိုးပမ်းမှုတွေကိုအမေရိကန်ကကူညီနိုင်အောင်ယူကရိန်းအစိုးရတရားလိုရှင်းနေချုပ်နဲ့ဆက်လက်ဆွေးနွေးဖို့တွားရောက်တာဖြစ်ကြောင်းအမေရိကန်ရှင်းနေချုပ်ကပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်လစ်သွေးနီးယားနိုင်ငံကိုဖြတ်ပြီးရုရှားရဲ့ကလင်ဂရတ်ဒေသကိုကုန်စည်သယ်ယူပို့ဆောင်ရေးမှာတမ်းမြေကန့်သတ်ချက်တွေချမှတ်တာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့အနေနဲ့ EU ရဲ့ရုရှားဆိုင်ရာသံမတ်ကြီးကိုရုရှားအစိုးရကစစ်ခေါ်ခဲ့တယ်လို့ပဲဘောလ်တစ်နိုင်ငံလစ်သွေးနီးယားကိုလည်းလက်တုံ့ပြန်မယ်လို့ချင်းချောက်ထားပါတယ်မြေမြုံမိုင်းအသုံးပြုမှုတွေကိုပိတ်ပင်တတ်မြစ်ထားတဲ့နိုင်ငံတကာသဘောတူညီချက်တွေနဲ့အမေရိကန်ရဲ့မူဝါဒတွေပုံမှန်နှိစလာအောင်ထိညိပြုပြင်ပြီးအမေရိကန်စစ်တပ်ရဲ့မြေမြုံမိုင်းအသုံးပြုမှုကိုထိန်းချုပ်ကန့်သတ်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်အစိုးရကအင်ကာနစ်မှာထုတ်ပြန်ကြေညာထားပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေအပါအဝင်ကမ္ဘာတစ်လောက်ကဒုက္ခသည်နှစ်သန်းကျော်ကိုလက်မဲ့2023ခုနှစ်မှာတတိယနိုင်ငံမှာနိုင်ငံရေးခလုံးကွင်းနဲ့အခြေချနိုင်ရေးလိုအကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကအင်ကာနီမှာပြောဆိုလိုက်ပါတယ်။ဒုက္ခသည်1.4%တန်းရှိခဲ့တဲ့အခုနှစ်ထက် 36% ရာခိုင်နှုန်းတိုးလာတာလည်းဖြစ်ပါတယ်။ဒုက္ခသည် 8 သိန်းကြီးပါရှိတဲ့ဆီးရီးယားကအများဆုံးလိုအပ်နေတာဖြစ်ပြီးမြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့ပြောခွင့်ရကအင်ကာနီဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။
တရင်အချင်းချက်ကိုမတင်ကြီးထိုက်ကတင်ပြသွားတာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darryl Smith တို့ဖြစ်ပါတယ်ဒီကနေ့မနေ့ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမနှောင်းလောပ
ါ
This program has come to you from the Voice of America, Washington.